Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်မတ်လ23ရက်ဇာတာရင်းညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:20အထိ9ဒိုမီတာ24.25-32.51တို့ကနေတိုက်ထုံးလွှင့်ပေးနေပါတယ်။ကျွန်မအီတန်စမဒီညတွေ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဗြိတိန်နိုင်ငံလန်ဒန်မြို့ကလွတ်တော်အနေဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်း ISIS သွေးကြွအဖွဲ့ကပြောပါရယ်။ယူနန်ငယ်ယူနန်ပြည်နယ်ကဒေသခံအာဏာပိုင်ကသူတို့နိုင်ငံမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေလက်နက်ခိုင်ဆောင်ထားတာရှင်းအနံမှုအမိန့်ထုတ်ပါရယ်။ဒီလိုထိတ်တဲရောက်နိုင်ငံကနဲ့မြန်မာနိုင်ငံဆံရံသတင်းတွေကိုမတ်တငီထိုင်နေတဲ့သူညင်ညာပြေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနာစင်ကြမှာကရှမ်းပြည်နယ်မိုင်းရှုမြို့နယ်ကဂျေးရွာကြီး၃ခုမှာလုံခြုံရေးအရရွေးကောက်ပွဲမကျင်းပဖို့ကန့်ကွက်တာကိုပြည်နယ်ကော်မရှင်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ယူဖို့တင်ပြမှာဖြစ်ပါရယ်။
ရ
ှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကခုလိုပြောသွားတာကိုမကြာခင်မှာပြည်စုံနာဆင်ရမှာပါ။ဒါပြင်တခြားနိုင်ငံတကာသတင်းတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ကွင်းစစ်လေးလာတဲ့သတင်းစာရာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထားတို့ကကြီးညာပေးပါမယ်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကလွတ်တော်အနီးမနေ့ကလူ3ဦးထက်မနည်းသေဆုံးပြီးရဲတပ်ဖွဲ့ပြစ်ခတ်မှုကြောင့်တိုက်ခိုက်သူသေဆုံးသွားတဲ့အကြမ်းဖက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း IS သွေးကြွအဖွဲ့ကပြောပါရယ်တိုက်ခိုက်သူဟာ IS အဖွဲ့ရဲ့စစ်တီတူဖြစ်ကြောင်းစစ်သွေးကြွအဖွဲ့ရဲ့တရင်တနာကဖော်ပြတဲ့ကြေညာချက်ထဲမှာပြောဆိုထားတာပါဒါမှမဟုတ်တိုက်ခိုက်မှုကိုစီစဉ်ပြီးကျူးလွန်ရမှာအကူအညီပေးခဲ့ကြောင်းပြောဆိုလာမျိုးတော့မရှိပဲအမေရိကန်ကဦးဆောင်ပြီး IS အဖွဲ့ကိုတိုက်နေတဲ့မဟာမိတ်နိုင်ငံတွေကအရက်သားတွေနဲ့စစ်ပတ်ဆိုင်ရာပြစ်မှတ်တွေကိုတိုက်ခိုက်ဖို့ဖွဲ့ရတိုက်တွန်းချက်ကိုတုတ်ပြန်လိုက်တာဖြစ်တဲ့အကြောင်းဖော်ပြထားပါပဲ။ဝန်ကြီးချုပ်ထရီဇာမေကတော့တိုက်ခိုက်သူဟာဗြိတိန်မှာမွေးဖွားသူဖြစ်ပြီးအကြမ်းဖက်အစွန်းရောက်ဝါဒနဲ့ဆက်နွယ်ပြီးဗြိတိန်ထောင်လိုင်း MI5 ကစစ်ဆေးခံခဲ့ရဘူးသူဖြစ်တဲ့အကြောင်းပါလီမန်မှာမှတ်ချက်ပေးပြောကြားသွားပါတယ်။ဒါမှမဟုတ်နှစ်တလုံးစောင့်ကြည့်ထောင်လိုင်းခံရတဲ့အထက်မှာမပါဝင်လို့တိုက်ခိုက်မှုနဲ့ပတ်သက်လို့ဖြစ်ဖြစ်တိုက်ခိုက်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဖြစ်ဖြစ်ကြိုတင်သတင်းရထားတာမျိုးမရှိဘူးလို့လည်းဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ဗြိတိန်ရဲ့တပ်ဖွဲ့ကတော့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူရှိဦးကိုဖမ်းဆီးလိုက်ကြောင်းဒီကနေ့ပဲပြောဆိုထားပါတယ်။လန်ဒန်မြို့တော်ရဲ့တပ်ဖွဲ့ကအကြမ်းဖက်ဝါဒတံမြန်နေနေဌာနအကြီးကဲမက်ကရော်လီကတော့လိပ်စာ6ခုမှာရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်ပြီးလန်ဒန်ဘာမင်ဟမ်နဲ့နိုင်ငံနှက်ကတခြားနေရာတွေမှာလည်းစုံစမ်းမှုတွေဆက်လက်လုပ်ဆောင်နေစေဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးနေစေကာလအတွင်းအမားမခံနိုင်တဲ့ကြောင့်တက်ခတ်သူရဲ့အမိကိုအများပြည်သူသိအောင်ထုတ်ပြောလို့မရသေးဘူးလို့လည်းပြောဆိုထားပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားဘက်ကကြားဝင်နှောက်ယှက်ခဲ့တဲ့ဆိုတဲ့ဆွတ်ဆွတ်ချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အမေရိကန်လွှတ်တော်ကစွန့်ဆောင်နိုင်ပါမလားလို့တန်တရားတွေရှိလာပါတယ်။နိုင်ငံရဲ့ခြားလှုပ်ရှားမှုတွေကိုထောက်လန်းစောင့်ကြည့်နေစမှာပဲသမ္မတနဲ့သူ့လက်ထောက်တွေကြားအပြန်အလှန်ပြောဆိုချက်တွေကိုမတော်တဆရယူခဲ့တာလို့ဒီအမှုကိစ္စစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီအကြီးအကဲကပြောဆိုခဲ့တာပါ။ဒီအတွက်သမ္မတဩဘားမားဟာသူ့ရဲ့တယ်လီဖုန်းတွေကိုခိုးယူနားထောင်ခဲ့တာလို့သမ္မတထရန့်က Twitter ကနေဆွဆဲရေးသားခဲ့တဲ့အမှုဟာပိုပြီးရှုပ်ထွေးလာပါတယ်။ထောက်လန်းရေးအစင်းခန်းစာတွေကိုချစ်ပြီးသူ့အနေနဲ့စိတ်အနှောက်အယှက်ဖြစ်မိတယ်။သမ္မတနဲ့သူ့အဖွဲ့တွေကိုယ်တိုင်လည်းစိတ်အနှောက်အယှက်ဖြစ်ကြမှာပဲလို့အောက်လွှတ်တော်ထောက်လန်းရေးကော်မတီရဲ့ဥက္ကဋ္ဌဒီဘင်းနူနက်စ်ကသမ္မတနဲ့တီးခြားတွေ့ဆုံပြီးတဲ့နောက်သတင်းထောက်တီနဲ့တွေ့ဆုံရမှာပြောဆိုခဲ့ပါတယ်။ထောက်လန်းရေးအစင်းခန်းစာတွေထဲမှာသမ္မတနဲ့သူ့ရဲ့အစိုးရအာဏာလွှဲပြောင်းရယူရေးအဖွဲ့ကပုံကိုယ်တွေပါဝင်နေတယ်လို့ကော်မတီဥက္ကဋ္ဌကပြောပါတယ်။ထောက်လိုက်ရေးအစီအခံစာတွေကိုဘဲကရတယ်လဲဆိုတာကတော့ကော်မတီဥက္ကဋ္ဌကပြောဖို့ညင်ပါတယ်။ဒီအပေါ်မှာအောက်လွှတ်တော်ထောက်လိုက်ရေးဆိုင်ရာကော်မတီဝင်ဒီမိုကရက်အမတ်တဦးကတော့ကော်မတီဥက္ကဋ္ဌဒီမင်းနူးနက်စ်ရဲ့လုပ်ပုံကစိုးရိမ်ပွဲကောင်းတယ်လို့ချက်ချင်းပဲဝေဖန်လိုက်ပါတယ်။
အမေရိကန်သမ္မတဘရက်ကိုဝါမလက်ထက်မှာပြတ်ထန်းထားတဲ့ကျမကြီးဆက်ချက်မှုဥပဒေကိုပဲဖြစ်ပြီးဥပဒေသင်းနဲ့အစားထိုးနိုင်မှုလွတ်တော်မှာထောက်ခံမှုရရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရီပူဘလီကန်ပါတီလွတ်တော်ခေါင်းဆောင်တွေကြိုးပမ်းနေပါတယ်။ဥပမာကဲလို့ထင်ရှားတဲ့အပေါ်နှုံးသက်သာတဲ့ကျမကြီးဆက်ချက်မှုဥပဒေကိုပဲဖြစ်ဖို့အဓိကကျတဲ့မဲခွဲဆုံးဖြတ်မှုတွေကိုတော့လွတ်တော်မှာဒီကနေ့ပြုလုပ်မှာပါ။အောက်လွတ်တော်မှာရီပူဘလီကန်ပါတီကအများစုနဲ့ထိန်းချုပ်ထားပေမဲ့လည်းပါတီရင်းကသဘောထားပြင်းထန်တဲ့လွတ်တော်အမတ်တွေကတော့ဥပဒေသေးဟာလုံလောက်မှုမရှိဘူးလို့ယူဆထားတယ်လို့အလယ်လက်သဘောထားရှိသူတွေကတော့အမေရိကန်နိုင်ငံသားအများပြားကျမကြီးအမကန်တွေလက်လွတ်ဆုံးရှုံးမှာစိုးရိမ်နေတဲ့အတွက်အတည်ပြုနိုင်မှုမသေးချာပဲဖြစ်နေပါတယ်။လက်ရှိဥပဒေကိုပဲပြတ်နိုင်အောင်ထောက်ခံမဲ့ပေးဖို့စီယုံနဲ့အနေနဲ့သမ္မတထရမ့်ကတော့လွတ်တော်မှာရောအင်ဂျီရောမှာပါ Republican ခေါင်းဆောင်အနေနဲ့တွေ့ဆုံနေတာပါ။ Republican Party တွင်ကအယူဆအပြင်းထန်ဆုံးလွတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့အောက်လွတ်တော် Freedom Caucus အဖွဲ့နဲ့လည်းသမ္မတဒီနေ့တွေ့ဆုံမှုစီစဉ်ထားပါတယ်။
တရားရုံးချုပ်တရားသူကြီးဖြစ် Neil Gorsuch ကိုအတီးပြုတ်ဖို့အတွက်အမေရိကန်အထက်လွှတ်တော်မှကြားနာပွဲဆက်လက်ကျင်းပနေတာမှာဒီကနေ့နောက်ဆုံးအဆင့်ကြားနာမှုမှာတော့ရှင်းလေတွေအသိပညာပေးအကြံပေးအဖွဲ့တွေနဲ့ Federal တရားသူကြီးတွေကစစ်ဆေးမေးမြန်းချမှာဖြစ်ပါတယ်Mr. Gorsuch ကိုဒီသတင်းပတ်တဲ့မေးမြန်းစစ်ဆေးတာတွေပြီးရင်တော့အထက်လွှတ်တော်တရားစီရင်ဆိုင်ရာကော်မတီမှာပထမအဆင့်မဲခွဲဆုံးဖြတ်ပြီးအဲ့ဒီကနေမှလွှတ်တော်တရားလုံးမှာမဲခွဲဆုံးဖြတ်ရမှာဖြစ်ပါတယ်။မနေ့ကပုတ်ထုံးနေ့စစ်ဆေးမေးမြန်းမှုတွေအတွင်မှာတော့ Mr. Gorsuch ကကိုဝင်ဖြတ်ချခွင့်လက်ခံတဲ့1983ခုနှစ်အထင်ကရဆုံးဖြတ်ချက်ဟာလက်ရှိဥပဒေဖြစ်နေတာကြောင့်ဒါကိုသူလက်ခံတဲ့အကြောင်းပြောသွားပေမဲ့နိုင်ငံရေးအရာအရေးပါတဲ့တခြားကိစ္စရပ်တွေနဲ့ပတ်သက်လို့တော့အထက်လွှတ်တော်အမတ်တွေကမေးမြန်းခဲ့ကြတဲ့မေးခွန်းအများအပြားကိုသူကကာကွယ်ပြောဆိုသွားပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်ကကွယ်လွန်သွားခဲ့တဲ့တရားရုံးချုပ်တရားသူကြီးအန်ထိုနီစကာလီယာရဲ့နေရာမှာအစားထိုးဖို့အတွက်မစ္စတာဂော့ဆတ်ကိုသမ္မတထရန့်ကအဆိုပြုထားတာဖြစ်ပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံနဲ့နေဆက်ချင်းထိစပ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကဒေသခံအာဏာပိုင်တွေကသူတို့နယ်မြေမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေလက်နက်ကင်ဆောင်ထားတာရှိရင်အနံ့မှုအမိန့်ထုတ်လိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကင်ပြပကတွေရောက်တရုတ်နိုင်ငံတွင်းကိုလက်နက်တွေအလုံးရင်းနဲ့ဝင်ရောက်လာနေပြီးနေဆက်ဒေသမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့လက်နက်တွေလာရောက်အနံ့ကြဖို့ယူနန်ပြည်နယ်လင်ကန်ဒေသခံအစိုးရကအမိန့်ထုတ်ပြန်တာဖြစ်တဲ့အကြောင်းတရုတ်ကွန်မြူနတီပါတီအားပေါ် Global Times သတင်းစာကဒီကနေ့ဖော်ပြလိုက်တာပါ။ online မှာထုတ်ပြန်ထားတဲ့ကြေညာချက်နဲ့ပတ်သက်လို့ဒေသခံရဲတပ်ဖွဲ့ကလည်းအတည်ပြုကြောင်းသတင်းကဖော်ပြပါရတယ်။လက်နက်အနံ့သူတွေကိုအာဏာပိုင်တွေစွန့်ဝေချင်းမှဖြစ်ပြီး rifle တစ်လက်ကိုတရုတ်ရုံဝင်900ပစ္စတိုတနက်တစ်လက်နဲ့လက်ပြုံတစ်လုံးစီကိုရွှေငွေ200ကြည်တရောင်းကိုတော့2ရွှေပေးမှဖြစ်တယ်လို့လည်းဆိုပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသမှာမကြသေးခင်တုန်းကတန်းတန်းလက်နက်ကင်အဖွဲ့နဲ့လက်နက်ကင်တပ်ဖွဲ့တွေရောက်ဒေသခံတွေမြန်မာနိုင်ငံထဲမှာသာမကတရုတ်နိုင်ငံနဲ့အထိပါဖျက်ပြေးတိရှောင်နေရချိန်မှာပဲဒေသခံတရုတ်အနာဝင်ရဲ့ညွန့်ချချက်ထွက်ပေါ်လာတာပါ။မြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ MNDAA ကိုကန်တပ်ဖွဲ့ကတရုတ်စိုးရပိုင်စစ်ပြေးဘဏ်မှာပွင့်လစ်ထားတဲ့ဘန်းစင်းကိုပိတ်လိုက်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲလက်နက်အနံ့မှုသတင်းထွက်လာတာလည်းဖြစ်ပါတယ်။မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကတော့ကိုကန်တပ်ဖွဲ့ရဲ့ဘန်းစင်းကိုတရုတ်နိုင်ငံကပိတ်လိုက်တာနိုင်ငံခြားရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေရလဒ်ဖြစ်တဲ့အကြောင်း VOE ကိုပြောဆိုထားပါတယ်။
တောင်ကိုရီးယားနိုင်ငံမှာလွန်ခဲ့တဲ့3နှစ်လောက်ကနစ်မြုပ်ခဲ့တဲ့ Seoul Group သင်္ဘောကိုဒီကနေ့အောင်အောင်မြင်မြင်ပြန်လည်ဆေးယူခဲ့ပါတယ်။ဒီသင်္ဘောနစ်မြုပ်ချိန်နှုန်းကတော့အထက်တန်းကျောင်းသားအများအပြားအပါအဝင်လူပေါင်း300ကျော်သေဆုံးခဲ့ရတာပါ။ဒီကနေ့မနက်4နာရီ48မိနစ်မှာဒီသင်္ဘောကိုရေပေါ်22မီတာအထိတက်လာအောင်ဆေးယူနိုင်ခဲ့တာကြောင့်သင်္ဘောကိုတဲ့တစ်ခုလုံးကိုပထမဆုံးအချိန်ရေပေါ်မှာပြန်တွေ့ရတာဖြစ်တယ်လို့ပြန်လည်ဆေးရွေးဆိုင်ရာအကြီးအကဲလီချွန်ဂျိုးကပြောပါတယ်။စီယောဂရုတင်မော့ဟာ2014ခုနှစ်ဧပြီလ16ရက်နေ့ကအင်ချွန်းမြို့ကနေအပန်းဖြေကျွန်းဂျေဂျူးကိုအသွာလမ်းမှာတိတ်မှောက်ခဲ့တာဖြစ်ပါတယ
်။ရုရှားလွှတ်တော်အမတ်အောင်သူဖြစ်တဲ့ဒင်းနစ်ဗရိုနင်ကော့ဖ်ဟာယူကရိန်းနိုင်ငံကီယက်မြို့တော်မှာဒီကနေ့ပဲတနက်နေ့ပြစ်ခတ်တပ်ဖြတ်ခတ်ခံရပြီးရုရှားနိုင်ငံကခိုင်းစီတဲ့လူသားသမားရဲ့လက်ချက်ပြစ်ပုံရတဲ့အကြောင်းယူကရိန်းရဲ့တပ်ဖွဲ့ကပြောပါတယ်။တော်မှောင်ဗရိုနင်ကော့ဖ်ကတော့အသက်အန္တရာယ်ဆိုးရိမ်နဲ့အတွက်ယူကရိန်းနိုင်ငံကိုပြေးရတဲ့နေထဲမှာပဲထွက်ပြေးတင်းရှောင်ခဲ့ပြီးရုရှားလူလာတဲ့ယူကရိန်းသမ္မတဗစ်တာယာနူကိုဗစ်ချ်ဖို့နိုင်ငံတော်သစ္စာဖောက်မှုနဲ့ဆွဆွဲထားတဲ့အမှုမှာတတိယအဖြစ်ထွက်ဆိုခဲ့တာပါ။တရားရုံးမှာတတိယအဖြစ်ထွက်ဆိုချက်ကြောင့်အသက်ခံခဲ့ရတာဖြစ်နိုင်တယ်လို့လည်းယူကရိန်းအစိုးရရှေ့နေရုံးအကြီးအကဲယူရီလက်စင်ကိုကပြောဆိုခဲ့ပါတယ်။ကီယက်မြို့တော်မှာနေကင်းကြောင်တောင်ပြစ်ခတ်လုကြံခဲ့တာရုရှားအစိုးရကလုံနေချပုံစံမျိုးဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ရုရှားလွှတ်တော်အမတ်ဗရိုနင်ကော့ဖ်ကမြို့တော်ချက်ချန်နီယာကဟိုတယ်တစ်ခုရှိမှရပ်နေတဲ့ချိန်မှာပဲတနက်သမားကပြစ်ခတ်သွားတာလို့ရဲတပ်ဖွဲ့ကပြောပါရတယ်။ပြစ်ခတ်မှုကြောင့်တပ်တော်ဆောင်ဖြစ်သူလည်းဒဏ်ရာရရှိသွားခဲ့ပေမဲ့ပြန်လည်ပြစ်ခတ်ခဲ့ရမှာတနက်သမားကိုထိမှန်သွားပါရတယ်။ဒဏ်ရာရတဲ့တပ်တော်ဆောင်နဲ့တနက်သမားနှစ်ယောက်စလုံးကိုတော့အခုခါစေးရုံတင်ထားတယ်လို့လည်းရဲတပ်ဖွဲ့ကပြောပါရတယ်။ယူကရိန်းနိုင်ငံမှာတင်းရှောင်နေတဲ့နောက်ထပ်ရုရှားလွှတ်တော်အမတ်အောင်သူဖြစ်တဲ့အီလီယာပိုနိုမာရော့ဖ်ကတော့သူနဲ့တွေ့ဖို့စီစဉ်ထားလို့မှအသက်ခံခဲ့ရတာလို့ပြောပါရတယ်။ သေဆုံးသူလွတ်တော်အမတ်ဟောင်းဟာဒုစရိုက်သမားတူမဟုတ်ပဲရုရှားအစိုးရအတွက်အန္တရာယ်ရှိသူတူဖြစ်တဲ့ကြောင့်တက်ခတ်မှုကျူးလွန်တဲ့အကြောင်းရင်းကထင်ရှားတယ်လို့လည်း Facebook လူမှုကွန်ရက်ပေါ်မှာမှတ်ချက်ပေးထားတာပါ။ရုရှားအစိုးရကတော့လွတ်တော်အမတ်ဟောင်းအသက်ခံရမှုနဲ့ပတ်သက်မှုမရှိဘူးဆိုပြီးငြင်းဆန်ထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာအခု2018ခုနှစ်ပညာသင်နှစ်အတွင်းနေစဉ်ကလေးငယ် 1100 ရို့ကျောင်းထွက်မဲ့အခြေအနေရှိနေတယ်လို့နိုင်ငံတကာကလေးအခွင့်အရေးဆိုင်ရာအဖွဲ့ကဒီကနေ့ကြားသာပရင်းနေ့မှာသတိပေးပါတယ်။2018ခုနှစ်ပညာသင်နှစ်ပထမဆုံးနေ့မှာပဲအခုလိုသတိပေးတာဖြစ်ပါတယ်။နိုင်ငံတွင်းအကြမ်းဖက်မှုတွေမတည်ငြိမ်မှုတွေမိဘတွေအလုလက်မဲ့ဖြစ်တာအိန္ဒိယပါကစ္စတန်နိုင်ငံကနေမလွှဲသာမရှောင်သာနိုင်ငံတွင်းကိုပြန်လာရသူတွေတိုးပွားလာတာတွေကြောင့်ဖြစ်တယ်လို့လည်း Save the Children အဖွဲ့ကြီးကပြောဆိုလိုက်ပါတယ်ရှင်။ Direct from Washington The
Voice of America VOA ကိုအောင်လုံးနဲ့မတ်တကီထပ်တူကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ရှမ်းပြည်နယ်ကရွာတချို့မှာရွေးကောက်ပွဲမကျင်းပဖို့ကန့်ကွက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မန်ရှူမြို့နယ်ကကျေးရွာကြီး၃ခုမှာလုံခြုံရေးအရရွေးကောက်ပွဲမကျင်းပဖို့ကန့်ကွက်တာကိုပြည်နယ်ကော်မရှင်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ယူဖို့တင်ပြမှာဖြစ်ပါတယ်။လုံခြုံရေးအားနည်းတဲ့ဆိုတဲ့အချက်ကိုထောက်ပြပြီးတော့လက်ရှိအာဏာရပါတီ NLD ရဲ့ရွေးကောက်ပွဲဝင်လွှတ်တော်ကိုယ်စားလှယ်လောင်း2ဦးကကန့်ကွက်တာဖြစ်ပေမဲ့လည်းတခြားပါတီကရွေးကောက်ပွဲဝင်လွှတ်တော်ကိုယ်စားလှယ်တချို့ကတော့ဒါကိုလက်မခံကြပါဘူး။ညှိနှိုင်းမှုတွေလုပ်ပြီးမှ NLD ဘက်ကအခုလိုထပ်ပြီးတော့တင်ပြလာတာကြောင့်ဝေဖန်တာတွေလည်းရှိနေပါသေးတယ်။ဒီတောင်ပြေဆောင်ကို VOA မြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါသေးတယ
်။ NLD ပါတီဘက်ကအဲ့ဒီလိုတင်ပြတာနဲ့ပတ်သက်ပြီးပြည်내ကော်မရှင်ကအဲ့ဒီမှာရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံကညှိနှိုင်းတာတွေလုပ်ခဲ့ပြီးနောက်အခုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ယူဖို့တင်ပြလိုက်တာပါ။ပြည်내ကော်မရှင်ရဲ့ဆောင်ရွက်ချက်နဲ့ပတ်သက်ပြီးရှမ်းပြည်내ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဆိုင်ထွန်းမြတ်က VOA ကိုခုလိုရှင်းပြတာပါ။အ
ွန်ရှင်ရဲ့နိုင်ငံပါတီကခုရှိတဲ့နောက်တစ်ခါတက်ဆိုင်ရသည်ကော်မရှင်ရဲ့ရသည်အချုပ်မှုတွေရဲ့သဘောထားမှချက်တွေပေါ့။နိုင်ငံပါတီလေးခုစလုံးပေါ့။ဒိုင်နာလေးပါတီပဲလာတယ်ဟုတ်။ဘောပါတီကမလာဘူး။အဲ့ဒါသူတို့သဘောထားမှချက်နေတဲ့ကျွန်တော်တို့အားလုံးတောင်းပြီးတော့မှတော့ကျွန်တော်ပြနေပေါ့ရှင်ပြွက်ဝဲသဘောထားတွေလည်းတောင်းပြီးတော့ကျွန်တော်ခုဆဲလာပြီကျွန်တော် on the way ဖြစ်နေကျွန်တော်ဒီဟာကိုကျွန်တော်ဟိုတင်ပြမှာပေါ့ဟုတ်ဒီဟာဆိုရုပ်ကောက်ပေါ့ပေါ့ရှင်တင်ပြတာဟုတ်တော့လည်းကျွန်တော်ဆုံးဖြတ်မှုပြီးတိုင်ကျွန်တော်ကဟိုဒီဟာဆိုရုပ်ကောက်ပေါ့ပေါ့ရှင်ပဲပြန်လိုက်ပါလိမ့
်လုံညိုရေးအားနေတဲ့ဆိုပြီး NLD ဘက်ကကန့်ကွက်တာဖြစ်ပေမဲ့အခြားနိုင်ငံရေးပါတီတွေကရွေးကောက်ပွဲဝင်ကိုယ်စားလှယ်လောင်းတွေအချို့ကတော့ဒါကိုလက်မခံပဲဝေဖန်ကြပါတယ်အဲ့ဒီလိုဝေဖန်မှုအပေါ်ကန့်ကွက်လာတဲ့တဲမှာပါတဲ့ NLD ပါတီကလွတ်တော်ကိုယ်စားလှယ်လောင်းဦးဝင်းနိုင်ကအခုလိုတုံ့ပြန်လိုက်တာပါ
ဒီမိုကရေစီနည်းလမ်းကျသူ့ဆန္ဒသူ့သဘောထားတင်ပြခွင့်ပြောဆိုခွင့်ရှိတာပဲဟုတ်ဒီတိုင်းကတော့ဖြည့်ရဆက်ကတော့မထွက်ပါဘူးဒါယူစီဆုံးဖြတ်မကိစ္စဘူးကျွန်တော်တို့ကတော့လိုအပ်တဲ့ချက်လက်တွေတင်ပြတာပေါ့
2015ရွေးကောက်ပွဲမှာလုံခြုံရေးရဆိုပြီးရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မိုင်းရှုနဲ့ကျေးသီးမဲဆန္ဒနယ်နှစ်ခုကပြည်သူတွေအတွက်ဒီကြိမ်ကြိမ်ကြားပြတ်ရွေးကောက်ပွဲမှာမဲပေးနိုင်ဖို့အကြိမ်ကြိမ်ညှိနှိုင်းခဲ့ရပြီးလုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်ချက်တွေကိုပါတီတွေဘက်ကတင်ပြခဲ့တာတွေရှိခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးလုံခြုံရေးပြဿနာတစ်စုံတစ်ခုဖြစ်လာရင်ပြဿနာဖြစ်လာခဲ့တဲ့မဲယုံတွေကထွက်လာတဲ့မဲတွေကိုထယ်သွင်းရေတွက်တာမလုပ်ဘဲထားဖို့သဘောတူညီချက်ရထားပြီးသားဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်နဲ့ပါတီတွေဘက်ကပြောပါတယ်။အဲ့ဒီနေရာမှာနိုင်ငံရေးပါတီ၅ခုကကိုယ်စားလှယ်လောင်းတွေရှင်ပြိုင်ကြမှာပါ။ဂျာတာရီနေကညှိနှိုင်းတာမှာပါတီ၄ခုတက်ရောက်ခဲ့ပြီးတခြားပါတီဝင်တွေရဲ့သဘောထားတွေနဲ့ပတ်သက်လို့ရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဆိုင်ထွန်းမြတ်ကအခုလိုပြောပြပါရယ်
။တခြားပါတီတွေက2015မှာလည်းဒီလောက်ကဒီတိုင်းမရှိဘူးလို့လူတွေရေးချင်တယ်ကွာ။ဟိုမဲ့ရွေးကောက်ပွဲရှေ့ဆိုင်လေရတယ်အခုချိန်မှာလည်းထပ်တော့မှာအဲ့လိုလုပ်မယ်ဆိုရင်သူတို့မဲပြီးပိုင်ဝင်တဲ့အခွင့်အရေးတွေဆုံးရှုံးဖို့ပဲအဲ့တော့ဒီဟာကိုမလုပ်ပြဘူးဆိုတာပြောသူတို့ပြောကြကြတာတော့ကျန်တဲ့ပါတီကအဲ့လို
ရွေးကောက်ပွဲနီးမှာအခုလိုထပ်ပြီးကန့်ကွက်လာတဲ့အပေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဆိုင်းလင်းမြက်ကတော့အခုလိုမှတ်ချက်ပြီးဝေဖန်လိုက်ပါတယ
်စစ်တပ်မပါလို့ပေါ့နော်ရဲမပါလို့အသေးဟာမျိုးပေါ့နော်အဲ့ကြောင့်ဟိုလုံထုံရေးရစိတ်မချဘူးပေါ့နော်ဒီမဲရောပါအဲ့လိုပြောရတဲ့ဆိုတော့ခဏလေဟို2010လောက်ကလေဒီပါတီတကူကပြတ်တက်နိုင်ကြတာအဲ့ဒီနေရာဒီနေရာအကုန်လုံးအဲ့တော့ဘာတမ်းတော့မကြားကြဘူးဒီအဲ့မျိုးတွေလည်းကျွန်တော်ပြန်ပြီးဆန်းစစ်ဖို့လိုတယ်အခုကြမ်းမှာအာလုံချုံရေးလုံချုံရေးဆိုရမခဏလေတော့လုံချုံရေးဆိုရမျိုးမဖြစ်မပြုတ်ပြည့်ရင်ဖြစ်မယ်ဒီနေ့ခုကျွန်တော်ပြရဘယ်လောက်ထိစိတ်ချရလဲဆိုရင်ဟုတ်ပြီအဲ့ဒါတော့ရန်ကုန်မျိုးစီတီနဲ့တပြည့် security ရှိနေမှာတော့ဖြစ်တာပဲတစ်ခါကလည်းဟိုကဲဟိုကအဖက်ကခဏလေ
ာဟိုတရားဝင်စာထုတ်တာရှိတယ်ဒီခဏညာပြောလို့နော်ဒီရွေးကောက်ပွဲကိုကျင်းပပါတရားများလာလို့လာကျင်းပကြပါစာထုတ်တာအဲ့တော့မှဟိုအမျိုးမျိုးအကြောင်းပြတယ်ဒါတော့ခဏညာဆိုရွေးကောက်ပွဲကိုပြည့်ချင်တယ်လို့ပြည့်ချင်လို့လုပ်တယ်လို့ပဲကျွန်တော်သဘောပေါက်တယ်အဲ့လိုတော့
ကန်ကောလာတင်ထားတဲ့နေရာတွေကတော့မိုင်းရှုမြို့နယ်တွေကနောက်အပ်ကျေးရွာအုပ်စုကွန်ချောင်းကျေးရွာအုပ်စုနဲ့မော်မေ့ကျေးရွာအုပ်စုတွေပါဒီကျွေးရအုပ်စုတုံးခုမှာမဲပေးနိုင်မဲ့မဲဆန္ဒရှင်ဥယျာဉ်9000နီးပါးရှိနေပြီးဒီရေအတွက်ဟာမိုင်းရှုမဲဆန္ဒနယ်တစ်ခုလုံးကမဲပေးနိုင်သူမဲဆန္ဒရှင်အရေအတွက်ရဲ့ဆယ်ရာခိုင်နှုန်းပမာဏလောက်ရှိနေတာပါမိုင်းရှုမဲဆန္ဒနယ်တစ်ခုလုံးမှာမဲယုံအရေအတွက်90နီးပါးရှိနေပြီးမဲပေးနိုင်တဲ့မဲဆန္ဒရှင်အရေအတွက်ကတော့9000နီးပါးရှိပါတယ်ရှင်
မိခသတင်းပေးပို့ထားတာပါခုတစ်ခါမှာတော့ရခိုင်ဒေသနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးချက်အစီအခံစာရုံးနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်ပြီးခဲ့တဲ့ရက်ပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ကွင်းစင်လေ့လာခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးကော်မရှင်ရဲ့တွေ့ရှိချက်တွေဟာကုလသမဂ္ဂအစီအခံစာပါအချက်တွေနဲ့တူတာတွေရှိတယ်လို့ကွဲလဲတာတွေလည်းရှိတယ်လို့ကော်မရှင်အဖွဲ့ဝင်တဦးက VOA ကိုပြောပြပါဗျာကော်မရှင်တွင်းရင်မှုဥစော်မြင့်ဖေဦးဆောင်တဲ့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်ဟာဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကို9ရက်ကြာတွားရောက်ခဲ့ပြီးတော့အခုဒီနေ့ကြာသပတေးနေ့မှာတော့ကော်မရှင်ဥက္ကဋ္ဌဒုသမရဦးမြင့်ဆွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီချိန်လေးနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
။ဒုတိယသမရဦးမြင့်ဆွေဦးဆောင်တဲ့ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တို့ဟာမတ်လ18ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်စခန်း3ခုကိုတွားပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းမှုတွေလုပ်ခဲ့တာပါကော်မရှင်ရဲ့ကွင်းစင်းလေ့လာမှုတွေအရတွေ့ရှိချက်တွေဟာကုလသမဂ္ဂအစီရင်ခံစာတွေထဲမှာပါတဲ့အချက်တွေနဲ့တူတာတွေရှိသလိုကွဲလွဲတာတွေလည်းရှိတယ်လို့ခီးစင်မှာပါသွားတဲ့ကော်မရှင်အတွင်းရေးမှူးဦးစော်မြင့်ဖေကပြောပါတယ
်သူကစစ်ဆေးချက်တွေပေါ်မှာဘယ်စစ်ဆေးချက်ဟာသူ့ပြုံးတတ်ပါတယ်ဆိုတဲ့စစ်ဆေးချက်ကတခုသူ့ပြုံးပြီးတော့မရင်းကျင်ပါတယ်ဆိုတာတခုနောက်တစ်ခါဘာသာရေးရခွဲခြားမှုလုပ်ပါတယ်ဆိုတာတခုစစ်ဆေးချက်တွေဟာအများကြီးပဲအဲ့အရာတွေကိုပေါင်းပြီးတော့ least toEthnic cleansing ဆိုပြီးတော့သူကဒီလို They are very worried about ethnic cleansing ဆိုပြီးတော့သူဒီလိုသွားလိုက်တာဟုတ်ကျွန်တော်တူးချင်းအနေနဲ့ကျွန်တော်မပြောချင်ပါဘူးကျွန်တော်တို့အဖွဲ့အနေနဲ့ကျွန်တော်သုံးသပ်ပြီးတဲ့ခါမှာကျွန်တော်တို့ပြောပါမယ်အဲ့တော့ကျွန်တော်တို့လည်းမတူတဲ့ချက်တွေရှိတယ်လို့မတူတဲ့ချက်တော်များတယ်တူတဲ့ချက်တွေလည်းရှိပါလိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ
်ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့လေ့လာတွေ့ရှိချက်တွေနဲ့ကုလသမဂ္ဂအစီရင်ခံစာပါအချက်တွေဘာတွေကွဲလွဲပြီးဘာတွေတူတယ်လဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့လာမယ့်ဧပြီလအတွင်းထုတ်ပြန်မယ့်ကော်မရှင်ရဲ့အစီရင်ခံစာထွက်လာမှသိနိုင်မှာဖြစ်ပါတယ်။မောင်နှောအကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တွေအနေနဲ့နိုင်ငံတကာရွှေ့ပြောင်းသူများဆိုင်ရာအဖွဲ့ IOM ရဲ့စီစဉ်ပေးမှုအရဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းမှုတွေလုပ်တဲ့အခါဒုက္ခသည်တွေအနေနဲ့မျက်နှာမပေါ်ကြဘူးလို့ဆိုပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးကော်မရှင်အတွင်းရေးမှူးဦးစော်မြင့်ဖေကအခုလိုပြောပါတယ်
။တို့ကန့်သတ်ထားတဲ့အတိုင်းပဲတို့သုံးတဲ့နည်းပေါ့လေ။ဆန်နုံတိုင်းပဲကျွန်တော်တို့နဲ့ဒုက္ခသည်နဲ့တွေ့တဲ့အခါမှာကြားထဲမှာကျွန်တော်တို့ကလိုက်ကထားတာပေါ့စတိုရီတွေကတော့ကျွန်တော်တို့မောင်းတော့မှကြားခဲ့တဲ့စတိုရီတွေအတိုင်းပါပဲစတိုရီတိုင်းပါပဲသို့တော်လည်းပဲဟိုကပို့ပြီးတော့ realistic ဖြစ်တာပေါ့ဒီကတော့ realistic ဖြစ်တယ်မဖြစ်ဘူးလို့တော့မပြောလို့သို့တော်လည်းပဲအဲတမျိုးပဲဘာလို့လဲဆိုတော့သူကရွာဦးပြောပါဆိုလဲရွာနာမည်ကကျွန်တော်တို့သိတဲ့ရွာနာမည်မဟုတ်ဘူးအဲဒါမျိုးဖြစ်တယ်ဘယ်တော့ကခမားဒီဦးပြေးလာတယ်အဲ့ဒီဖြစ်ဖြစ်ကဘယ်တော့မှဖြစ်တယ်လဲဆိုလို့ရင်အဲ့ဒီအချိန်ကာလကလည်းရသော်ဖြစ်မှန်မှန်ညာဘူးလေ
စင်းရဲတဲ့ရခိုင်ပြည်နယ်ကမတူကွဲပြားတဲ့လူမှုအတိုင်းအဝိုင်းရဲ့ပြဿနာကိုလူခွင့်ရေးပြဿနာတစ်ခုဖြစ်ပဲရှုမြင်လို့မရပဲအခြားလူမှုစည်းဝါးပြဿနာတွေကိုပါကြုံတွေ့နေရတာဖြစ်တယ်လို့ဦးစုံမြင့်ဖေကပြောပါတယ
်စင်းရဲမှုကလကနောက်ွယ်မှာအလုံးရက်တည်နေကြတာပါဒီ community တွေကသူတို့community တခုနဲ့တခုနဲ့လည်းမတည့်ကြဟိုရန်လိုတယောက်နည်းနည်းလို့ပေါ့နှစ်ပေါင်းရှိကြစွာအဲသူတို့ hatred တွေပေါ့လေအမုန်းတရားတွေရှိခဲ့ကြတာ။တထိုင်နဲ့နဲ့တခုတည်းနဲ့ human right abusers တို့ရာဒီတခုလေးနဲ့ရှင်းလိုက်ုံနဲ့မရပါဘူး။ economic problem တွေရှိတယ် social problem တွေရှိတယ်။အများကြီးပဲပြဿနာတွေကလေ။ကြေကြေပြန့်ပြန့်ကြည့်ဖို့ကောင်းပါလေ
။ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တွေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းဒါကာမြို့မှာနိုင်ငံတကာရွှေ့ပြောင်းသူများဆိုင်ရာအဖွဲ့ IOM နဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံ UNHCR ဌာနကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်နယ်မောင်တော်အကြမ်းဖက်တိုက်ခိုက်မှုစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့မောင်တော်ဘူးဒီတောင်နယ်စပ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်စခန်းတွေကိုနှစ်ဖွဲ့ခွဲပြီးမြေပြင်အခြေအနေတွေကိုတွားရောက်လေ့လာခဲ့တာဖြစ်သလိုမောင်တော်နယ်စပ်ကိုကွင်းစင်လေ့လာရေးတွားခဲ့တဲ့ကော်မရှင်အဖွဲ့ဝင်တချို့လည်းမတ်လ21ရက်နေ့ကရန်ကုန်ကိုပြန်လည်ရောက်ရှိလာခဲ့တာဖြစ်ပါတယ်။ရခိုင်အရေးနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကပြီးခဲ့တဲ့ရက်ပိုင်းကပဲတိုက်တွန်းထားသလိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီအစည်းအဝေးမှာလည်းနိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ဖို့ပြောဆိုခဲ့တာရှိပေမဲ့မြန်မာအစိုးရဘက်ကတော့ညှင်းဆုပ်ထားတာလည်းရှိပါသေးရှင
်မမြင်ခံတင်ပြပို့ထားတာပါခုတစ်ခါမှာတော့ UNHCR မဟာမင်းကြီးကမြန်မာဒုက္ခသည်တွေရေးဆွေးနွေးမဲ့တင်ကိုတင်ဆက်ပေးခြင်းပါတယ် UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီး Filippo Grandi ကထိုင်းနိုင်ငံကိုရှေ့တင်ပတ်ထဲမှာလာရောက်မှာဖြစ်ပြီးတော့မြန်မာဒုက္ခသည်အရေးဆွေးနွေးမှာဖြစ်တယ်လို့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေကိုလည်းတွားရောက်လေ့လာမှာဖြစ်ပါတယ် UNHCR အနေနဲ့ဒုက္ခသည်တွေကိုမိမိစန္ဒနဲ့နေရပြန်နိုင်ရေးအတွက်စီစဉ်ကြမယ်ဆိုရင်တော့ဒုက္ခသည်တွေဘက်ကလည်းအာမခံချက်ရှိတဲ့အကူအညီထောက်ပံ့မှုတွေလိုအပ်တယ်လို့ပြောပါတယ်ဒီကြောင့်ပြည်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဟာရှေ့သတင်းပတ်အတွင်းမှာထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေကိုလာရောက်ပြီးမြန်မာဒုက္ခသည်တွေကိုမိမိသဘောဆန္ဒအတိုင်းနေရပြန်ပို့ပေးရေးတိုင်းပြည်မှာဖြစ်နေသူတွေကိုတရားဝင်နေထိုင်ခွင့်ပြုရေးနဲ့ပုံမှန်မဟုတ်တဲ့ရွှေ့ပြောင်းနေထိုင်မှုစတဲ့အကြောင်းအရာတွေကိုဦးစားပေးဆွေးနွေးဖို့ရှိနေတာပါဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ပတ်သက်လို့ကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကအခုလိုပြောပြပါတယ်
တော့ကျွန်တော်တို့တကယ်တော့ပြန်နေတယ်။ပြန်နေတော့အခြေအနေအဲမှာတော့အခုကပြန်လို့ရှိရင်အကူအညီရဖို့ကတော့တော်တော်ခက်ခဲတယ
်။
ဥပမာပေါ့ကျွန်တော်တို့ပြန်လို့ရှိရင်ဆိုတော့အခြေအနေပြေလို့ရှိရင်ကျွန်တော်တို့လူရရပြန်မယ်လေ။ဒီခုတည်းရှိရတော့ဘာမှမရဘူး။ဘောကျွန်တော်လူကျင်တာဖတ်ပတ်မှုပေါ့နော်။ဒီနေ့စာတွေ့လာနေနေ့တွေ့လာသူကဘာမှမရဘူးကျွန်တော်တို့လူရလည်းပြန်လည်းမရသေးဘူးကွာ
။ဖတ
်ပတ်မှုရှိလို့ရှိရင်သူကအမှားကြလို့ရှိရင်တော့ကျွန်တော်တို့လည်းတော့ပြန်ပါပဲအခုကထပ်ပတ်မှုမရှိလို့ရှိရင်ကျွန်တော်တို့လည်းလည်းပြန်လည်းမရဘူးဒါကြဆိုရင်ကြိုင်လဲဟိုအင်းဒီပါဒီဆောက်ဖို့ကလည်းဟိုပါစိတ်မရှိဝါမရှိတဲ့အဲ့ဒီခက်ခက်နေတဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့တော်တော်ခက်ခဲနေကြတယ်ဗျာ
နိုင်ငံရေးစီးရေးအခြေအနေတွေကြောင့်တိမ်းရှောင်လာရင်းနဲ့ဒုက္ခတွေဖြစ်လာရသူတွေကတော့ပွင့်လင်းမြင်သာစွာတရားဝင်တာဝန်ယူမှုတာဝန်ခံမှုတွေနဲ့ဒုက္ခသည်တွေကိုပြန်လည်ခေါ်ယူမှသာဒုက္ခသည်တွေအနေနဲ့ပြန်ရဲမှာဖြစ်တယ်လို့လဲဆိုပါတယ်အ
ဲ့တော့ပြည်တော်စုအစိုးရမခေါ်ဘဲနဲ့ကျွန်တော်တို့အနေနဲ့မပြန်ရဲဘူးဒီဒုက္ခသည်တွေကိုပြန်ဖို့အတွက်တို့လက်ခံမီဆိုလို့ရှိရင်နောက်ကျောင်းပြန်ကဲတော့ဥပဒေအာဏာပြောင်းခြင်းမရှိရဆိုတဲ့အမိန့်အဲ့ဒါကကျွန်တော်တို့အတွက်အမှတ်ကချက်ပေးနိုင်တဲ့အချက်ဖြစ်တယ်ဒုတိယချက်ကဒုက္ခသည်တွေပြန်တဲ့အခါမှာဒုက္ခသည်အရေးအတွက်တော်ဝင်ယူနိုင်တဲ့ပြည်ဝင်နေရာချထားရေးဆိုတဲ့နေရာမှာအထောက်ကူပေးနိုင်တဲ့အချက်လက်တွေပုံမှန်လာမှုရှိမှသာလျှင်ကျွန်တော်တို့အနေနဲ့အဲ့လိုပြန်ဖို့အတွက်ကျွန်တော်စဉ်းစားမယ်
။ထိုင်းမြန်မာနယ်စပ်နိုဘိုဒုက္ခသည်စခန်းကဒုက္ခသည်65ဦးကတော့အစိုးရတည်တက်လာပြီးပထမဆုံးအထုပ်အနေနဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကနေရရင်းကိုမိမိဆန္ဒလျောက်ပြန်ခဲ့ကြတာပါ။မတ်လ22ရက်နေ့ကမြန်မာအစိုးရကလုပ်ခဲ့တဲ့မြန်မာဒုက္ခသည်များနေရပြန်လာရေးပြန်လည်ဝင်ဆက်နိုင်ရေးစကားဝိုင်းမှာတော့ UNHCR ရဲ့ဌာနဆိုင်ရာကိုယ်စားလှယ်နဲ့အတူမြန်မာအစိုးရဘက်ကပြည်ထောင်စုဝန်ကြီးနဲ့နေဆက်ရေးရာဝန်ကြီးတွေလည်းတက်ရောက်ခဲ့ကြတာပါဒီဆွေးနွေးပွဲအတွင်းမှာဒုက္ခသည်တွေနေရပြန်ရေးအတွက်သိခါရှိစွာနဲ့လုံခြုံမှုရှိစွာပြန်နိုင်ရေးလှုံ့ဆော်သွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ဒါအပြင်နေရပြန်ဒုက္ခသည်တွေအတွက်2016-2019ဘဏ္ဍာရေးနှစ်မှာနေဆက်ရေးရာဝန်ကြီးဌာနကနေကြံ့ငွေပေါင်း3,250အသုံးပြုပြီးတံပိုးနဲ့အင်အားတွေဆောက်လုပ်ပေးတာတွေအချုပ်ဆက်များပေးတာတွေကိုလှုပ်ဆောင်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်မြန်မာအစိုးရအနေနဲ့ဒုက္ခသည်အရေးနဲ့ပတ်သက်လို့ကရင်ချင်းမွန်ရခိုင်ရှမ်းတနင်္သာရီပဲခူးစတဲ့တိုင်းနယ်ပြည်နယ်တွေမှာအမေရိကန်ဒေါ်လာ 18.4 သန်းနဲ့စီမံကိန်းသက်တမ်း3နှစ်လှုပ်ဆောင်ဖို့အတွက်လည်းစီစဉ်ဆောင်ရွက်နေတဲ့အကြောင်းကိုလည်းဖော်ပြထားတာပါပြီးခဲ့တဲ့နှစ်ကမိမိဆန္ဒနဲ့နေရပြန်ခဲ့တဲ့ဒုက္ခသည်တချို့ကိုတော့အစိုးရအစီအစဉ်နဲ့တံပိုးနဲ့အင်ယာဝယ်ယူခွင့်ပေးတာတွေစောက်လုပ်ပေးတာတွေရှိတယ်လို့ဆိုပေမဲ့တချို့ဒုက္ခသည်တွေကတော့အဲ့ဒီခံစားခွင့်တွေမရခဲ့ဘူးဆိုပြီးနိုဘိုဒုက္ခသည်စခန်းမှာ၈နှစ်ကြာခိုလုံခဲ့ပြီးရခိုင်ပြည်နယ်ကိုပြန်သွားခဲ့တဲ့ဦးစောရွှေကအခုလိုပြောပါတယ်
။ဒီကပြန်လဲဝယ်ယူချက်ကခေါ်လို့တော့မတွေ့ဘူးဘာမှသိစရာမရှိဘူးလို့အကြောင်းပြန်တယ်ကျွန်တော်စီကိုလည်းမပြန်ဘူး UNHCR ကိုပြန်တယ်ကျွန်တော်တွေးပါမလားလို့ပြောတယ်ဆိုတော့ကျွန်တော်အဲတိတောက်ပဲမောတယ်ညောင်းတယ်ကျွန်တော်တို့ကဒီမှာရက်စအစိုးရတက်တည်ဆိုတော့အာရပါရနဲ့ကျွန်တော်တို့ကကိုဆိုးရဆိုပြီးတော့လာတာဒီမှာခေါ်လို့တော့မတွေ့ဘူးတခိုက်တည်းနေမှာဆိုကျွန်တော်တယောက်ကလေးပါတာ
ထိုင်းမြန်မာနယ်စပ်မှာကရင်နဲ့ကရင်ပြည်ဒုက္ခသည်စခန်း၉ခုရှိပြီးဒုက္ခသည်3ခွဲကျော်ခိုလုံနေထိုင်နေပါတယ်ရှင
်မင်းမတင်ပြပို့ထားတာပါခုတစ်ခါမှာတော့အမေရိကန်နိုင်ငံမှာလာရောက်ခိုလုံသူတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ် မိမိလုံချုံရင်ဝင်ကြီးဌာနဝင်ကြီး John Kelly ကအထောက်အထားမရှိတဲ့တခြားနိုင်ငံကဝင်လာသူတွေကိုဖျားကြောင်းတွေလို့မဖြစ်တဲ့နေရာတွေမှာဖမ်းဆီးမှာမဟုတ်ဘူးလို့ထုတ်ပြောလိုက်ပါတယ်။အမေရိကန်နိုင်ငံတဝန်ဖျားကြောင်းဝတ်ပြုဆူတောင်းပွဲတွေမှာသမ္မတ Trump ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုစန့်ကျင်ပြီးတော့ချက်ချင်းပြန်ဖို့ခံရဖို့ချိန်ချောက်ခံထားရတဲ့တခြားနိုင်ငံကဝင်လာသူတွေကိုခေါလုံခွင့်ပေးဖို့လူထုလှုပ်ရှားမှုတွေဖြစ်လာခြင်းမှာပဲအခုလိုပြီးခဲ့တဲ့ဘက်ကထုတ်ပြောလိုက်တာဖြစ်ပါတယ်။ဖျားကြောင်းပေါင်း800ကျော်နဲ့ဘာသာရေးစုဝေးမှုတချို့ကနေသူတို့နေရာတွေဟာခေါလုံခွင့်ပေးထားတဲ့နေရာတွေဖြစ်တယ်လို့ကြေညာလိုက်ပြီးတော့တခြားနိုင်ငံကနေလာပြီးတရားမဝင်နေထိုင်သူတွေကပြန်ပို့မခံရရေးလှုပ်ဆောင်နေကြတာဖြစ်ပါတယ်။ဒီအကြောင်းကို VOA သတင်းတောက် Bill Roger ပေးပို့တဲ့သတင်းကိုကိုဝင်းမင်းကပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့ပါ။ Washington DC မြို့လယ်က Also Unitary လို့အမည်ပေးထားတဲ့ဖျားကြောင်းရဲ့တနင်္ဂနွေနေ့ဝတ်ပြုပွဲကိုရောက်လာတဲ့သူတွေကတမျိုးလုံးနဲ့အနီးအနားတစ်ဝိုက်ကပါ။ဖျားကြောင်းတချင်းတန်ကိုဘာသာရေးယုံကြည်မှုတွေညီညွတ်မှုတွေအပြင်နဲ့ဝိုင်းဆိုနေကြပြီးနိုင်ငံရေးအဆင့်ကိုလည်းတက်လှမ်းလာနေပါတယ်။ဝတ်ပြုသူတွေထောက်ခံမှုနဲ့ဖုန်းတော်ကြီး Robert Hardis ကဒီဖျားကြောင်းဟာခိုလွန်ရာဖျားကြောင်းဖြစ်တယ်လို့ဆိုလိုက်ပြီးတခြားနိုင်ငံကဝင်လာပြီးတရားမဝင်ဖြစ်နေရသူတွေအတွက်ပါလို့ခုလိုဆိုလိုက်ပါတယ
်။ These immigrants in our neighborhood are our neighbors there are
ကျွန်တော်တို့ရပ်ကွက်တဲမှာရှိနေတဲ့ဒီတခြားနိုင်ငံကရောက်လာသူတွေကကျွန်တော်တို့ရဲ့အင်းကြီးချင်းတွေပါ။သူတို့ကကျွန်တော်တို့ရဲ့မိသားစုဝင်တွေဖြစ်နေပါပြီ။ကျွန်တော်တို့ရဲ့လုပ်ဖို့ကံပတ်တွေမိတ်ဆွေတွေလည်းဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့နဲ့နီးစပ်တဲ့သူတို့တွေနဲ့တညီတညွတ်ထဲရှိနေကြအောင်ယက်တီပြလိုပါတယ
်။ဒီ also unitary ဖျားကြောင်းဟာ1980ခုနှစ်တွေတုန်းကအမေရိကတိုက်အလဲပိုင်းကနေစစ်ပွဲတွေကြောင့်ပြေးလာရသူတွေအတွက်ခိုလုံရာဖြစ်ခဲ့မှုပါတယ်။ဒီနေ့မှာတော့သမ္မတ Trump ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒဆန့်ကျင်နိုင်ငံလုံးဆိုင်ရာကိုယ်ရက်မှာအဖွဲ့အဝင်တစ်ခုဖြစ်လာနေပါတယ်။အခုလိုသမိုင်းဆင်လာရှိခဲ့တာကိုဘာသာရေးခြေခံပီကိုနိုင်ငံရေးကိုယ်ရက်ကဖုံးတော်ကြီးDrain Rister ကဆက်ရှင်းပြပါလေ
This is a part of the American fabric when we feel
ခုလိုခလုံးကွင်းပေးတာကအမေရိကန်သွေးသားထဲမှာရှိနေပြီးသားပါလူတွေမတရားလုပ်ခံရတယ်လို့ခံစားမိတိုင်းဘာသာရေးအဖွဲ့တွေကသူတို့ကိုကာကွယ်ပေးဖို့နေထိုင်ခွင့်ပေးဖို့နောက်မျှော်လင့်ချက်တွေပေးနိုင်မှုကြိုးပမ်းဆောင်ရွက်ပေးလို့ရှိပါတယ
်တကယ်တော့အခုချိန်ထိနိုင်ငံတော်ဝန်ဖျားเจ้าတွေမှာလက်တဆုပ်စာပဲရှိသေးတဲ့လူတွေပဲခလုံးကွင်းယူထားကြောင်းသိရပါတယ်ဒါပေမဲ့ also ဖျားเจ้าမှာတော့အခုချိန်ထိခလုံးလာသူမရှိသေးပါဘူးဒါပေမဲ့ဒီเจ้าကဝတ်ပြုသူတွေအနေနဲ့ကတော့ကူညီဖို့အသင့်ဖြစ်နေကြပါပြီ။ဒီเจ้าကနယ်မြေခံစီယုံရေးမှူး Brenda Baron က
We are working to figure out how do we
ပိုကောင်းတဲ့ကမ္ဘာကြီးဖြစ်စေဖို့အတွက်ကျမတို့ရဲ့အင်အားတွေလုံနိုင်စွမ်းတွေကိုဘယ်လိုဝိုင်းဝန်းစုစည်းပေးကြမလဲဆိုတာကိုကျမတို့စူးစမ်းပြီးတော့နီလန်ရှာနေကြတာပါ။ကျမတို့လိုချင်တဲ့ကမ္ဘာကြီးဖြစ်ဖို့အတွက်ကျမတို့အတွက်နေချင်းစရာကောင်းတဲ့ကမ္ဘာကြီးဖြစ်လာဖို့ပေါ့ရှင်
။စေတနာဝန်ထမ်းတွေကလည်း All Souls ဖျားเจ้าကတင်တန်းတွေတက်ပြီးအထောက်အထားမရှိသူတွေအဖမ်းမခံရအောင်ပြန်ဖို့မခံရအောင်ဘလို့ဝိုင်းကူနိုင်မယ်ဆိုတာကိုလေ့လာနေကြပြီးသူတို့အရေးအတွက်ကလည်းများလာနေပါတယ်မျှော်လင့်ချက်ရှိစရာစကားတွေလည်းကြားနေရပါတယ်ပီကိုနိုင်ငံရေးကွန်ရက်ကဒါရိုက်တာရိုက်စတာကဆက်ပြီ
း Thank you for the places that you have
ခုလိုမြင့်မြတ်တဲ့လုပ်ငန်းတွေကိုဒီနေရာမှာကျွန်တော်တို့ပံ့ပိုးပေးနိုင်ဖို့ခွင့်ပြုပေးတဲ့အတွက်ဖျားသခင်ကျေးဇူးတော်ကိုချီးမွမ်းမိပါတယ
်ဒါပေမဲ့သမ္မတ Trump ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုထောက်ခံသူတွေကတော့ခိုလုံခွင့်မပေးနိုင်ပါဘူးဒီတန်တွေကတော့နိုင်ငံခြားကဝင်မလာနိုင်အောင်တတိုင်းခတ်မယ်လို့ကြွေးကြော်နေကြတာပါသူတို့အနေနဲ့တရားမဝင်ဝင်လာသူတွေကိုပြန်ပို့ဖို့အစိုးရအနေနဲ့တိုးမြင့်လှုပ်ဆောင်စေချင်ကြတာပါသမ္မတ Trump ကိုထောက်ခံတဲ့ John Beckendorf က
အခုဒီမှာတရားမဝင်ရောက်နေသူတွေတချို့အတွက်ဒုက္ခရောက်စေပေမဲ့ရေရှည်မှာတော့ဒါကအကျိုးရှိလာမှာပါ
နောက်ထောက်ခံသူတူဖြစ်တဲ့အမတ်တို Salinas ကလည်း
People have to understand we are a nation
လူတွေနားလည်ထားဖို့ကဒီနိုင်ငံကဥပဒေရှိတဲ့နိုင်ငံဖြစ်ပါတယ်ဥပဒေသာမရှိရင်အကုန်လုံးကမောက်ကမဖြစ်ကုန်မှာပါ
အခုအချိန်မှာတော့အမိမြေလုံခြုံရေးဝန်ကြီးဌာနအနေနဲ့သူ့ဝန်တန်းတွေပေါ်ကာလကြာရှည်ထိမ့်သိမ့်လာတဲ့ညွှန်ကြားချက်ဖြစ်တဲ့ဖျားချောင်းတွေစာတင်ချောင်းတွေနဲ့ဆေးရုံတွေကိုဝေမဖမ်းဖို့အမိန့်ထုတ်ထားပါတယ်ဖုန်းကြီး Hardis ကလည်းဒီညွှန်ကြားချက်မပြောင်းဖို့မျှော်လင့်တယ်လို့ဆိုပါတယ
် I think that the religious institutions
ကျွန်တော်ထင်ပါတယ်အမေရိကမှာရှိတဲ့ဘာသာရေးအဖွဲ့အစည်းတွေဟာဒီကိစ္စမှာဆိုးရရဲ့အာဏာစက်ကိုရဲရဲချင်းရင်ဆိုင်သွားပါတော့မယ
်အခုလိုမျှော်လင့်တာမျိုးက All Souls ဖျားချောင်းတစ်ခုလုံးမှာဖြစ်ပေါ်နေပြီးသူတို့ရဲ့ကူညီဖိမမှုတွေနဲ့နေသစ်ကိုရောက်လာမှာပါလို့ယုံကြည်နေကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်တာရှင်များရှင်၂၀၁၈ခုနှစ်မတ်လ23ရက်ကြာတာရင်းနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်ထဲမှာဆိုရင်တော့
နိုင်ငံမှာပြောရမှာဆိုရင်တော့အသက်60ကျော်လာတဲ့သူတွေမှာဆိုရင်50ရာခိုင်နှုန်းကျော်ကျော်တော့ကအမျိုးသားရောအမျိုးသမီးရောက
အိဆက်ချင်းပတ်သက်တဲ့ပတ်သက်ပြီးတော့ဒေါက်တာညဝင်းကျော်ကခုလိုပြောသွားတာကိုမကြခင်မှာပြေဆုံးနားဆင်ကြမှာပါ။ဒါပြင်ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်တိုင်းရင်းသတင်းလာစတွေကိုလည်းနားဆင်ရဖို့ရှိပါသေးတယ်။အခုရင်ဆုံးတော့ကျမရေးခဏကိုကြည့်အောင်ပါ။ဒီတစ်ပတ်အတွက်ကျမရေးခဏမှာတော့တက်ကြီးရွယ်ကိုအိဆက်ချင်းပတ်သက်အကြောင်းတင်ဆက်ထားပါရစေ။မြန်မာနိုင်ငံမှာအသက်65နှစ်ကျော်လာသူတွေရဲ့50ရာခိုင်နှုန်းဟာဒီအိဆက်ချင်းပြဿနာနဲ့ဆေးရုံဆေးခန်းတွေမှာလာပြရလိမ့်ရှိတယ်လို့ကျမရေးပညာရှင်တွေကပြောပါရစေ။ဒီတက်ကြီးအိဆက်မှုပြဿနာဘလို့ကြောင့်ဖြစ်လာတယ်လဲ။ဘလို့ကာကွယ်ကူတာနိုင်ပါသလဲဒီအကြောင်းကိုတက်မရော်စေးတက်ကတော့စိတ်ကျမ်းမှာပညာဌာနပေါမောက်ခဌာနမှုနဲ့ဥနောက်အာယုံကျောနဲ့စိတ်ပိုင်းဆိုင်ရာယောဂအထူးကုဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ရှင
်ဟုတ်ကဲ့ပေါမောက်ခဒေါက်တာညံဝင်းကျော်ခင်ဗျာတက်ကြီးရွယ်ဦးတွေမှာအိပ်စက်ချင်းနဲ့ပတ်သက်တဲ့ပြဿနာတွေဖြစ်တာမြန်မာနိုင်ငံမှာဘလောက်ထိဖြစ်တဲ့နေတာရှိလဲဆရာကြီ
းမြန်မာနိုင်ငံမှာပြောရမှာဆိုရင်တော့အသက်60ကျော်လာတဲ့သူတွေမှာဆိုရင်50ရာခိုင်နှုန်းကျော်ကျော်တော့ကအမျိုးသားရောအမျိုးသမီးရောကအိတ်ဆက်ခြင်းနဲ့ပတ်သက်တဲ့ပြဿနာတွေကိုကျွန်တော်ဆေးရုံဆေးခန်းတွေကိုအများဆုံးရောက်လာတာကြပါတယ
်ဟုတ်ကဲ့ဆရာဒီတကြီးရွယ်တွေမှာဒီအိတ်ဆက်ခြင်းပြဿနာကျုံရတာကဘလို့ပုံစံဖြစ်ရတယ်ဆရာကြီ
းပုံမှန်တိုင်းဆိုရင်ကျွန်တော်တို့ကအဲ့တို့ရဲ့အိတ်ဆက်တဲ့အကြည့်သေးပြည့်အိတ်ဆက်ခြင်းပုံစံနဲ့ရရမှာဖြစ်တယ်လို့นี่ส่วนละลันซันซันเจียมะญาติโอเอชเอ็มဆိုတာပုံမှန်အဲ့လားဒီနေ့ဟိုအနေဆုံး7နာရီလောက်တော့ကောင်းကောင်းအိတ်ဆက်မှုပြင်းပြချီမှအေးရင်းမပြတ်မှာအေးမောပါဘူးဆိုလို့ချင်းဆိုတော့နေရင်းမှာအိတ်ငိုက်တာအပြင်ဉာဏ်ကြီးနဲ့ပတ်သက်တဲ့ဟာတွေတခြားသွန်းဆောင်ကြီးတွေကျဆင်းလာတာကိုကျွန်တော်တွေ့ရမှာဖြစ်ပါတယ်ခင်ဗျအဲ့ပုံမှန်အိတ်ဆက်မှုမှာ REM sleep လို့ခေါ်တဲ့ rapid eye movement ပေါ့လေမျက်လုံးအမြန်နှုတ်တဲ့အိတ်ဆက်ခြင်းဆိုတာရှိတယ်အဲ့ဒါကစညာလုံးအိတ်ဆက်တာတွေရဲ့25ရာခိုင်နှုန်းလောက်ကမျက်လုံးအမြန်နှုတ်တဲ့အိတ်ဆက်ခြင်းပဲအဲ့ဒီအချိန်မှာအိမ်မက်တွေပါတယ်မက်တယ်မျက်လုံးကုန်တာတွေညံနေတဲ့ကြော်ရည်ညံနေအဲ့ဒါပြီးရင်တော့ non rem sleep လို့ခေါ်တဲ့မျက်လုံးအမြန်မနှုတ်တဲ့အိတ်သက်ခြင်းပေါ့အဲ့ဒီဟာကိုအဆင့်၄ဆင့်ခွဲထားပြီးတော့ညရဲ့အစောပိုင်းနေမှာဖြစ်တယ်အဲ့တော့ဂျားရီထဲမှာသို့တော့မျက်လုံးအမြန်အမြန်နှုတ်တဲ့အိတ်သက်ခြင်းကမိနစ်90ကိုတစ်ခါတစ်ခါဝင်းဝင်းလာတာကိုသူကတွေ့ရတယ်အဲ့တော့အဲ့လိုအိတ်တဲ့ခါမှာလူကြီးတွေမှာအသက်ကြီးလာတဲ့အခါကျတော့အိတ်သက်ခြင်းတွေကအေးရောဝန်နဲ့မကြခဏကြဲ့ကြဲ့လို့ဖြစ်တာတွေရှိသလိုသူတို့ရဲ့အိတ်သက်ခြင်းရဲ့ non rem sleep ရဲ့အမြင့်ဆုံးအဆင့်တွေတဲ့အဆင့်3အဆင့်လေးတွေကသူတို့မှာတူတောင်းတာကိုတွေ့ရပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီတက်ကြီးရွယ်ဖြစ်လာတဲ့အချိန်မှာအိတ်ဆက်ခြင်းပြဿနာကဘာကြောင့်ဖြစ်ရလဲ
အကြောင်းမျိုးကြောင့်လို့ပဲပြောမှာပေါ့လေဘူရင်းပေါ့ primary sleep disorder ဆိုတာဒီထဲမှာဘာပါလဲဆိုတော့သွားတော့ပြည်မှာလည်းနန်းစန်းနေရမယ်ညမှာအိပ်ရမယ်ဆိုတော့ပုံစံပြည့်ရင်းသွားတဲ့ဝေဒနာတွေရှိတယ်တချို့က sleep apnea လို့ခေါ်တဲ့အသက်ချူတန်းကြောင့်မှာပိတ်ဆို့တာကြောင့်ဒါမှမဟုတ်လည်းအုံနောက်ထဲကနေထိန်းထုတ်တဲ့နေရာမှာဒီအသက်ချူတာကိုသွားပြီးတော့ဖိလို့ဖြစ်တဲ့ sleep apnea ဆိုတာတွေရှိတယ် restlessness syndrome ဆိုတော့ခြေထောက်အမြန်လှုပ်ရှားတဲ့ဟာတွေperiodic limb movement တွေဆိုတာလို့ခေါ်တဲ့ခန္ဓာကိုယ်ခြေလက်တွေညညမှာလှုပ်ရှားတဲ့ဝေဒနာတွေ REM behavior တွေဆိုတာလို့ခေါ်တဲ့ဉာဏ်လုံးအမြန်လှုပ်တဲ့အိတ်သက်ခြင်းမှာအပြုမူတွေတွေတဲ့ယောဂါတွေလည်းရှိတတ်တယ်။ဒါတွေမှာနာကျင်မှုတစ်ခုခုကြောင့်မအိတ်တာရှိသလိုအာယုံရောယောဂါတွေမှာ Parkinson's disease တို့ Alzheimer တို့လိုကြောင်းအိတ်သက်မှုပြဿနာဖြစ်တာတွေနှလုံးယောဂါတွေအစာအိမ်နဲ့ဥလမ်းကြောင်းယောဂါတွေအဆုတ်လမ်းကြောင်းယောဂါတွေဒါအပြင်စိတ်ကျန်းမာရေးပြဿနာတွေသွေးစိတ်တုံတာစိတ်တက်ကြတာတကယ်ပြန်မှတ်ညာမေးရောယောဂါကြီးဒီယောဂါကြီးကြောင့်ဖြစ်တတ်တယ်လို့သိွားရည်နဲ့တခြားပစ္စည်းတွေကြောင့်လည်းဖြစ်တတ်တယ်ဥပမာရက်တို့အန်တီကိုလင်ဂါဂျစ်ဒရက်တွေစိတ်ဓာတ်ကျတာကိုတက်တာစီတဲ့စီးတွေသွေးပေါင်ခြင်းကျအောင်လုပ်ပြီးတဲ့စီးတွေကက်ဖီးန်တို့ကော်တီကိုစတီရိုက်တို့စီးဆေးတို့တိုင်းရင်းဆေးမျိုးတို့နော်လီဘိုတိုပါတို့နီကိုတင်းတို့ဆေးလိပ်တို့ဟာမျိုးစင်ပတိုမင်းတဲ့စီးတွေဒီစီးတွေကလည်းအိတ်သက်ခြင်းကိုပြဿနာပေးတယ်လို့ poor sleep habit လို့ခေါ်တဲ့အိတ်သက်တဲ့ပုံစံမမှန်လို့ sleep hygiene မကောင်းလို့ပေါ့လေဖြစ်တတ်တဲ့အိတ်သက်ခြင်းပြဿနာတွေဆိုပြီးတော့ခွဲ ဖိတ်ထားနိုင်ပါတယ်
ဟုတ်ကဲ့ဆရာတော့အခုလိုဒီဖြစ်ရခြင်းအကြောင်းတွေကမျိုးစုံပါဆရာတော့အများပြားရှိတဲ့အခါကျတော့ဒီကာကွယ်နိုင်တဲ့အနေထားဘယ်လိုရှိလဲ
ကာကွယ်မယ်ဆိုလို့ရှိရင်တော့ဒီအိတ်ဆက်ခံတဲ့ပတ်သက်တဲ့အာဟုဆိုတော့ပြောတယ် poor fit habit နဲ့ property habit ဖြစ်အောင်လုပ်ရမှာပေါ့လေအိတ်ဆက်တဲ့ပုံစံဟိုမှန်အောင်အိတ်ချိန်မှန်မယ်ထကြိမှန်တယ်ပုံမှန်ဖြစ်အောင်လေ့ကျင့်ထားမယ်ပြီးလို့ရှိရင်အိတ်ရထဲမှာအကြာကြီးနေပြီးတော့လားတယ်လီဗီရှင်းကြည့်တာတို့တောက်ဖတ်တာတို့ဒါမျိုးတွေမလုပ်ခဲနဲ့အိတ်ရကိုအိတ်ဖို့အတွက်ပဲသုံးရမယ်နောက်တစ်ခုကမအိတ်ခင်မှာလည်းခြေချော့တဲ့လုပ်လေးတွေပဲဟုတ်လားဖြည်းဖြည်းမှုတွေများတဲ့အလုပ်မျိုးတွေမလုပ်ရဘူးနောက်တစ်ခုကနေ့စဉ်ပုံမှန်နေခြင်းမှာလုပ်ကြရကြရလို့ပြောလေ့ကျင့်ခန်းလေးတွေလမ်းလျှောက်တာတို့အမျိုးတွေလုပ်ရမယ်နောက်တစ်ခုကတော့ဆော့ဆော့ဆိုတဲ့ကဖီးနိုအချက်တို့ဒီကိုတင်းတို့လိုအမျိုးတွေကိုဖြစ်နိုင်လို့ချင်းနေခြင်းတွေညနေခြင်းတွေမှာမသုံးရဘူးနောက်အိတ်ဆက်မဲ့ပတ်ဝန်းကျင်ကအတန်ဆူညံမှုနေရမယ်အလင်းအောင်တွေအများကြီးမရှိရဘူးအခန်းဒီတက်တောင့်တက်တာရှိပြီးတော့အိတ်ရလည်းတက်တောင့်တက်တာရှိပြီးအခန်းကတင့်တင့်တဲ့အပူချိန်မျိုးရှိမယ်ဆိုရင်အိတ်ဆက်ခြင်းကိုတော်တော်များများအဘူပိနေတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ကုသမှုအပိုင်းလေးဆက်ပြောပြပေးပါလား
ကုသမှုအပိုင်းမှာသွားသွားပြောရင် primary ယောဂါလေးဖြစ်တဲ့အထဲမှာ sleep apnea လို့ခေါ်တဲ့အားလို့ဆိုရင်တကူတကယ်ကဟောင်းနေရနေပြီးတော့ရုပ်ရည်ရက်သွားမယ်အဲ့ဒီလူတွေကဟလာဝရဲသူတွေလို့အများဆုံးတွေ့ရတယ်နေခြင်းမှာအရန်အိတ်ငိုက်တယ်သူတို့မှဆိုယောဂါရာသွေးမေးလိုက်တာနဲ့ body sonogram လုပ်လိုက်တာနဲ့ sleep apnea ဆိုတာသိသိရင်သူတို့ကြတော့ continuous positive airway pressure ပြီးတဲ့ device လေးနဲ့သုံးလိုက်မယ်နောက်ပြီးတော့ခန္ဓာကိုယ်လေးချိန်ကိုဆက်လိုက်မယ်ဆိုရင်တော်တော်များများသက်တာသွားရပါလေ။အဲသူတို့ကြတော့အိတ်သေးတွေသွားပြီးလို့ရှင်နေပူကောင်းမလားပဲနဲ့တစ်ခါလေးသိုးသွားတတ်တာမျိုးရှိပါတယ်။အဲ့တော့ခြေတီလက်တီလုပ်တဲ့ယောဂါဒါတော့ restless leg syndrome ရော periodic limb movement တွေဆိုတာရောဒီဟာဒီမှာကြတော့ပူကန်တီကြောက်တွေလုပ်တယ်လို့ဂျားထဲမှာနိုးနိုးလာတဲ့ရှင်နေခြင်းမှာအိတ်ငိုက်တာလေးခြေတော့တီလုပ်လက်နေတာလေးရှိတယ်။သူတို့ဆိုလည်း polysomnogram နဲ့ဆိုရင်ပို့ပြီးတော့သိတာတော့ဒီဒါနဲ့ယောဂါရာသွေးနဲ့လည်းသိနိုင်တယ်။အဲ့တော့သူတို့ကြတော့ dopaminergic agency လိုအပ်တယ်လို့ဆေးဝါးတွေကိုထိန်းပြီးတော့သူတို့နဲ့တင့်တော်ယုံလေးပြီးမယ်ဆိုရင်ဒါသက်သာပြောက်ကင်းသွားနိုင်ပါလေ။နောက် RM behavior တွေဆိုတာကြတော့အေးရင်းနဲ့ပြုတ်ကြတာတွေ၊ဒဏ်ရာရတာတွေကြီးဖြစ်တတ်တယ်။သူကညထလျှောက်တာတွေပါကြီးဖြစ်တတ်တော့သူတို့ဆိုလေယောဂရာသွေးနေရင်းနဲ့ body sonogram လုပ်ရင်းနဲ့ပြီးတာတယ်။အဲ့လိုလူတွေကြတော့ corona စီပင်လို့ဆင်းမှုတွေ၊ down acting ဆင်းမှုတွေပြီးရတတ်ပါလေ။အနောက်ကျန်တာကတော့သွားသွားပြောတဲ့ခန္ဓာကိုယ်ယောဂဝေဒနာတွေရှိရင်အဲ့ဒီခန္ဓာကိုယ်ယောဂဝေဒနာတွေကိုစနစ်တကျကုသမှုပေးဖို့တော့လိုပါတယ်။နောက်ဆေးတွေပြီးတဲ့ခါမှာအသက်ကြီးတဲ့သူတွေမှာနှာခေါင်းပွင့်တဲ့ဆေးတွေတို့ဒီပြုံးနေဒီကျေလာသေးတဲ့စီးတွေတို့၊သွေးကြသေးတွေတို့၊စီးပိုက်တွေတို့စိတ်သက်သာအောင်သက်သာစေတဲ့စင်မျိုးတွေသတ်တဲ့ဒီသေးတွေအပြင်စီးသေးဆိုရင်အသိသာဆိုပေါ့စီးသေးလိုဟာမျိုးတွေပေးလိုက်မယ်ဆိုလို့ရှိရင်လူငါကစီးကနာကနာသွားနေရတာနဲ့ပဲဒုက္ခရောက်မှာဆိုတော့ဒါတွေကြတော့သက်သာစမှုပေးဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီအိတ်ဆက်ခြင်းပြဿနာနဲ့ပတ်သက်ပြီးတော့တကြည်ရုပ်တွေအတွက်ပေါ့ဆရာနော်ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်ကော
ပြောရမယ်ဆိုရင်တော့မယ်လက်တိုနင်လိုစင်မျိုးကလည်းညမှားနေတဲ့ကိစ္စတွေကိုဒီသင်ပေးနိုင်တဲ့အခြေအနေမျိုးရှိပါတယ်ဒီကဝါးတွေသုံးတဲ့နေရာမှာအိတ်သက်ချင်းကိုအားပေးတဲ့ဆေးတွေပေးတဲ့နေရာမှာယာယီပဲသုံးတဲ့လားအန်တီဟစ်စမင်းလိုဗာမီတွန်လိုဆေးမျိုးတွေတချို့ကလွယ်လွယ်ကူကူဝယ်ပြီးတော့တောက်တတ်တယ်အဲ့ဒီဆေးတွေကကြောင်ချောက်ချားတွေပါလေဖြစ်တတ်တယ်ဝင်းချောက်တတ်တယ်ဆေးတွေမသွားဘဲနဲ့ရှင်းနေတာမျိုးတွေဖြစ်တတ်ပါတယ်အဲ့တော့ဒီအိတ်သက်စေတတ်တဲ့ဆေးတွေကိုပေးတဲ့အခါမှာလည်းပမာဏနည်းနည်းနဲ့အချိန်ကာလတူတူပဲပေးသင့်ပါတယ်ဖြစ်နိုင်လို့ချင်းဒီဘက်ကို2ညလောက်တဲ့ပူပေးလို့မကောင်းပါဘူးနောက်ဒီအိတ်သက်ချင်းပုံစံကိုအစင်ပြောင်နဲ့ပြည်သူကုသတဲ့နေရာမှာမိသားစုဝင်တွေကလည်းဝိုင်းဝန်းပြီးတော့စောင့်ရှောက်ပေးမယ်ဆိုရင်စက်ကြီးရဲ့ဟိုအိတ်ဆက်ချင်းပြဿနာတွေကိုအကောင်းဆုံးကုသကာကွယ်ပေးနိုင်မယ
်ဟုတ်ကဲ့ကျေးဇူးများတင်ပါဆရာ
ကိုဝင်းမင်းတင်ဆက်ထားတဲ့ဘတ်စင်ကျမရဲ့ကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခုဒီခါမှာတော့ဦးအောင်ခင်မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်တယ်လို့များဆိုရင်တရုတ်ပြည်တဲကနေမြန်မာပြည်တဲကိုစီးဆင်းတဲ့မြေကြီးဖြစ်ပါတယ်။တဘောပဝန်ချင်ကိုထိမ့်သိမ့်ဖို့အတွက်ဆိုပြီးတော့တရုတ်ပိုင်တန်လွင်မှာရေကာတာမဆောက်ဖို့တရုတ်ဆိုရကဆုံးဖြတ်ထားပါတယ်။ဒါပေမဲ့မြန်မာပြည်ကတန်လွင်မှာတော့တဘောပဝန်ချင်ပျက်စီးမှာကိုဂရုမစိုက်ဖ ೇನೆ ရေကာတာတွေတိဆောက်ဖို့တရုတ်ဆိုရကစီမံကိန်းချထားတဲ့အကြောင်းကိုဦးအောင်ခင်ကရေးသားပြီးတော့အကူညာဝေးအောင်နဲ့တူတင်ဆက်ထားတာကိုနားဆင်ပါရှင့်။
မြန်မာတရုတ်ပြည်ကမြန်မာပြည်ထဲကိုစီးဆင်းနေတဲ့မြစ်ဖြစ်ပါလေ။ဒါပေမဲ့တရုတ်အစိုးရဟာတရုတ်ပိုင်တန်လွင်မှာရေကာတာမဆောက်ဘဲမြန်မာပိုင်တန်လွင်မှာသာရေကာတာတွေတည်ဆောက်ဖို့စီမံကိန်းချထားပါလေ။လူမြစ်ခေါ်တရုတ်တန်လွင်မြစ်မှာရေကာတာတည်ဆောက်မှာမဟုတ်ကြောင်းလွန်ခဲ့တဲ့နှစ်ကုန်ပိုင်းကထုတ်ဝေတဲ့တရုတ်ရေအားလျှက်ရှိ9နှစ်စီမံကိန်းမှာဖော်ပြပါတယ်။အလွန်ကြီးမားတဲ့ဂေဟစနစ်တည်ရှိနေတဲ့တရုတ်တန်လွင်ဟာအသိအဆောင်မခံတဲ့အတွက်ဒီကရာတီဆောင်ရင်အကြီးအကျယ်ပျက်စီးလိမ့်မယ်လို့တရုတ်ကယူဆပါတယ်။ ရန်ကရပင်းမွန်ပြည်နယ်ကိုပြတ်တန်းစီးဆင်းတဲ့မြမတန်လွင်ဟာလဲပြဝရတဲ့ဂေဟစနစ်တရှိတဲ့ဒေသဖြစ်ပါတယ်။ဒါပေမဲ့မြမတန်လွင်ကိုတရုတ်အစိုးရကတံပိုးမထားတဲ့အတွက်ဒေဂရာရီတီဆောက်ပြီးဒီအာလျာစစ်ထုတ်ယူဖို့ဒီမှာကိန်းချထားပါတယ်။မြမတန်လွင်မှာရာလျာစစ်ထုတ်ယူပြီးတရုတ်နဲ့ထိုင်းကိုရောင်းစားဖို့မြမအစိုးရကသဘောတူကြပါတယ်။တန်လွင်မြင့်ဟာတရုတ်ပြည်ထဲမှာတံပိုးရှိပြီးမြမပြည်ထဲရောက်တော့တံပိုးမရှိတော့တဲ့သဘောဖြစ်နေတာကိုမြမအစိုးရအဆက်ဆက်ကလက်ခံထားပါတယ်။
အတွေ့အကြုံနှဲပါတဲ့မြန်မာအစိုးရကိုစီယုံတင်သွင်းပြီးမြန်မာတန်လွင်မှာရေကာတာ၅ခုတည်ဆောက်ဖို့တရုတ်အစိုးရနဲ့ရေအားလျှက်စစ်ကော်ပိုရေးရှင်းတွေကကြိုးပမ်းနေကြပါတယ်။တန်လွင်မှာရေကာတာတည်ဆောက်လို့ဖြစ်ပေါ်လာမဲ့အန္တရာယ်အကြောင်းတိုင်းသားတွေတင်ပြလာတာ15နှစ်လောက်ရှိပါပြီ။ Selling Under Threat ဆိုတဲ့စာတမ်းကိုထိုင်းမြန်မာ16ဖွဲ့က2003ခုနှစ်မှာထိုင်းဘာသာနဲ့ထုတ်ဝေပြီး2004ခုနှစ်မှာအင်္ဂလိပ်ဘာသာနဲ့ထုတ်ဝေပါတယ်။ Karen Rivers Watch အဖွဲ့ကတော့တနပ်ပြပြီးရေကာတာစီမံကိန်းအကောင့်ထဲဖော်ပုံကိုတင်မင်းတမန်ရေကာတာအမည်နဲ့မြန်မာအင်္ဂလိပ်ကရင်သုံးဘာသာနဲ့ထုတ်ဝေပါတယ်။တာဆန်းရေကာတာစီမံကိန်းရဲ့အခြေအနေတွေကိုရှမ်းပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့က2006မှာအစီရင်ခံစာထုတ်ဝေထားပါတယ်
။တန်လွင်ရေကာတာစီမံကိန်းမှာတာဆန်းဟာအကြီးဆုံးနဲ့အကန့်အကွက်အခမ်းအနားဆုံးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဘာကလေးမြို့အခြေစိုက် International Rivers Network ပြည်ဆိုင်ရာမြင့်များကွန်ရဲ့အဖွဲ့ကလည်း2006ခုနှစ်မှာရေကာတာရဲ့ဆိုးဝါးတဲ့အကျိုးသက်ရောက်မှုတွေအကြောင်းမြန်မာဘာသာနဲ့ပြည်သူလက်ဆွဲစာစဉ်ထုတ်ဝေထားပါတယ်။တိတကံတွေအမျိုးမျိုးကန့်ကွက်နေတဲ့ကြားကအကောင့်ထည့်ဖို့ကြိုးပမ်းနေတဲ့စီမံကိန်းပါ။နာမည်ဆိုးထွက်လွန်တာကြောင့်ဦးသိန်းစိန်အစိုးရလက်ထက်2013မှာမိုင်း30စီမံကိန်းလို့အမည်ပြောင်းလိုက်ပါတယ်။မိုင်းတို့မျိုးကိုမီးပေးဖို့ရွယ်တဲ့ရေအားလျှပ်စစ်ဖြစ်သွားအောင်လုပ်လိုက်တာပါပဲ။ဒီကရွေချက်ကတော့အိုင်းကိုရက်စစ်တာရောင်းစားပြီးညမာကဆရာကိန်းလုံးလာရမှာဖြစ်ပါတယ
်။မိုင်းတုံဆယ်ဒေသမှာအစိုးရတပ်အင်အားအများအပြားနေရာချထားပါတယ်။တာဆန်းတစ်ဖြစ်လဲမိုင်းတုံဆယ်စီမံကိန်းကြောင့်1996ကစပြီးရွှေပြောင်းပေးရတဲ့ရွာပေါင်း1500နဲ့လူဦးရေ3သိန်းကျော်ရှိကြောင်းသိရပါတယ်။ဦးသိန်းစိန်အစိုးရလက်ထက်2013ခုနှစ်မှာရယူခဲ့တဲ့သဘောတူညီချက်အရတန်လွင်ဆယ်တွေကိုတိဆောက်မှာဖြစ်ပါတယ်။ဒါပေမဲ့နောက်ဆုံးအခြေအနေအရဆိုရင်ယူနန်ပြည်နယ်မှာထုတ်လုပ်နေတဲ့လျှက်စစ်စွမ်းအားဟာလိုအပ်တာထက်ပိုနေကြောင်းသိရပါတယ်။ဒါကြောင့်မြန်မာတန်လွင်ကရေအားလျှက်စစ်စီမံကိန်းဟာတရုတ်ပြည်ရဲ့စွမ်းအင်လိုအပ်ချက်အရအကောင့်ထဲပေါ်တာမဟုတ်တော့ဘူးလို့တရုတ်သူတေသည်ယွန့်စွန်းကသုံးသပ်ပါတယ်။တန်လွင်ရေကာတာနဲ့ပတ်သက်ပြီး NRD အစိုးရဟာတိုင်းရင်းသားတွေနဲ့မဆွေးနွေးသေးကြောင်းသိရပါတယ်။
တန်လွင်မြို့မှာရေကာတာတွေတည်ဆောက်မဲ့စီမံကိန်းကိုရပ်ဆိုင်ထားဖို့တောင်းဆိုတဲ့အိတ်ဖွင့်ပေးစာကိုချမ်းလူမှုရေးအဖွဲ့26ဖွဲ့ကတရုတ်ပြည်သွားမဲ့ဒေါ်ဆန်းစုကြည်ကိုလွန်ခဲ့တဲ့နှစ်ဩဂုတ်လ17ရက်နေ့ကပေးပို့ပါတယ်။ဩဂုတ်လ23ရက်ရောက်တော့ပြည်သူ့ဆန္ဒကို NLD အစိုးရကလက်လူရှုနေကြောင်းချမ်းလူမှုအဖွဲ့တွေကဘန်ကောက်မှာလင်းစာရှင်းလင်းပွဲလုပ်ပါတယ်။ NLD အစိုးရဟာတန်လွင်ရေကာတာစီမံကိန်းကိုထောက်ခံအားပေးတဲ့အတွက်ဒေသခံတွေဒုက္ခရောက်နေတာကိုစိတ်မဝင်စားဘူးလို့ကျန်းပြည်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ရဲ့ဒုက္ခရပုတ်ကူဖိုင်ကေးဆိုင်ကထုတ်ပေါ်ပြောဆိုသွားပါတယ်။ဒီကရာစီမံကိန်းကိုကမ္ဘာပံလက်အောက်ခံ IFC နိုင်ငံတကာငွေကြေးကော်ပိုရေးရှင်းကလည်းစိတ်ဝင်စားနေပါတယ်။ဒီကရာတည်ဆောက်မှုမြင့်တင်ရေးအလုပ်ရုံဆွေးနွေးပွဲ IFC ကပြည်ချင်းနာမှာဇန်နဝါရီလကကျင်းပတာကိုဒေသခံတွေကန့်ကွက်ဆန္ဒပြကြပါတယ်။ပြည်စုံစဲစီမံကိန်းညီကုန်းချုပ်ပြီးဖြစ်ကြောင်းNLD အစိုးရကပြတ်သားစွာပြောဆိုမှုလိုသလိုရုပ်ကလည်း NLD ရဲ့ဆုံးဖြတ်ချက်ကိုလက်ခံရပါလိမ့်မယ်။တကယ်တော့အေယာဝတီနဲ့တန်လွင်ရေကာတာစီမံကိန်းတွေဟာတရုတ်ရေးဆွဲတဲ့စီမံကိန်းတွေဖြစ်လို့တရုတ်အကျိုးစီးပွားကသာအဓိကဖြစ်ပါတယ်။ဒီအစိုးရလည်းပြောခဲ့တဲ့တရုတ်စီမံကိန်းကိုပြည်သူအစိုးရကလက်ခံစရာမလိုဘူးလို့ဝန်ကတ်ကြပါတယ်ခင်ဗျာ။
ကိုညဝဲအကူညီတင်ဆက်ပေးထားတဲ့ဥအောင်ခင်မြမရေးသုံးသက်ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်။ခုတစ်ခါမှာတော့နေဆက်တိုင်းသားတွေစူးစီးတင်ဆက်ထားတဲ့တိုင်းသတင်းလောကန္တာကိုနားဆင်ကြအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြွဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဝန်ပြည်သက်ပါတီအနေနဲ့လာမယ့်နိုင်ငံရေးဆွေးနွေးပွဲတက်ရောက်နိုင်ဖို့မြန်မာအစိုးရနဲ့ MCA လက်မှတ်ရေးထိုးဖို့စီစဉ်နေပါတယ်။ရှမ်းပြည်တောင်ပိုင်းမိုင်းရှုမြို့နယ်ကအုပ်စု၃ခုကိုလုံခြုံရေးအကြောင်းပြချက်နဲ့ရွေးကောက်ပွဲကျင်းပရေးပယ်ဖျက်ပေးဖို့ NLD ကနေတင်ပြခဲ့တဲ့ဆိုတာနဲ့ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေကိုနိုင်ငံသားခက်ပြားတွေထုတ်ပေးနေမှုနဲ့ပတ်သက်ပြီးတော့မြို့နယ်တချို့မှာဆန္ဒပြနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်သွားမှာပါမွန်ပြည်သက်ပါတီအနေနဲ့နိုင်ငံရေးဆွေးနွေးပွဲတက်ရောက်နိုင်ဖို့မြန်မာအစိုးရနဲ့ NCA လက်မှတ်ရေးထိုးဖို့စီစဉ်နေတယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးတာဝန်ခံနိုင်ဝင်းလကပြောပါတယ်မတ်လ22ရက်နေ့ကမော်လမြိုင်မြို့ရှိနိုင်ရွှေကျင်းစာကြည့်တိုက်ခန်းမမှာမွန်လူမှုအဖွဲ့အစည်းတွေတန်ဃာတော်တွေမွန်နိုင်ငံရေးပါတီတွေမွန်အမျိုးသမီးအဖွဲ့နဲ့ပညာရှင်တွေကိုဖိတ်ခေါ်တွေ့ဆုံမှုအခမ်းအနားမှာရှင်းလင်းပြောဆိုခဲ့တာပါUNFC ရဲ့မူအတိုင်းအားလုံးပါဝင်မှ NCA လက်မှတ်ရေးထိုးမယ်ဆိုပေမဲ့လည်းအခုလက်ရှိအခြေအနေမှာအားလုံးပါဝင်နိုင်မှုမရှိတဲ့အခြေအနေဖြစ်နေတဲ့အတွက်ကြံရှိနေသေးတဲ့အဖွဲ့တွေကို NCA လက်မှတ်ထိုးဖို့မိမိတို့အနေနဲ့တိုက်တွန်းသွားမယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလာကပြောပါတယ် NCA လက်မှတ်ရေးထိုးရတာကလည်းမွန်ပြည်သက်ပါတီအနေနဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုနိုင်ငံရေးဆွေးနွေးပွဲနဲ့ပဲတွားဖို့နဲ့ပြည်သူတွေရဲ့ဆန္ဒကိုလည်းဖြည့်ဆည်းလိုတဲ့အတွက် NCA လက်မှတ်ရေးထိုးရခြင်းဖြစ်တယ်လို့သူကဆက်ပြောပါတယ်။မွန်ပြည်သက်ပါတီအနေနဲ့လက်မှတ်ထိုးပြီးနိုင်ငံရေးဆွေးနွေးပွဲမှာပါဝင်လာနိုင်မယ်ဆိုရင်ပြည်သူတွေအတွက်ကြိုးတက်ရောက်မှုရှိနိုင်မယ်လို့ဆွေးနွေးပွဲကိုတက်ရောက်လာတဲ့လူမှုအဖွဲ့အစည်းကမင်းအောင်ထူးကဆိုပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းမိုင်းချူမြို့နယ်ထဲကကျေးရွာအုပ်စု၃ခုကိုလုံခြုံရေးအကြောင်းပြချက်နဲ့ရွေးကောက်ပွဲကျင်းပရေးပယ်ဖြစ်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေခရိုင်ရွေးကောက်ပွဲကော်မရှင်စီကိုစာတင်တဲ့အတွက်ဒေသခံမဲဆန္ဒရှင်ထောင်ကနန်းကျော်မဲပေးပိုင်ခွင့်ဆုံးရှုံးမဲ့အခြေအနေမှာရှိနေပါတယ်။ရှမ်းပြည်သက်မတော် SSPB SSA ထိန်းချုပ်နယ်မြေဖြစ်တဲ့ဝမ်လွယ်မဲမော့ကွန်ချောင်းကျေးရွာအုပ်စုတွေမှာကြားဖြတ်ရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိလို့ပိတ်ပင်ပေးဖို့ရွေးကောက်ပွဲကော်မရှင်တန်းအနေဒီရဲ့မန်ရှူးမြို့တာဝန်ရှိသူတွေကနေမတ်လ23ရက်နေ့ကတိုင်တန်းထားတာလို့လွယ်လင်ခရိုင်ရွေးကောက်ပွဲကော်မရှင်အုပ်သားဦးတန်းတင်ကပြောပါရယ်အဲ့ဒီကြေးရွာအုပ်စုကိုရွေးကောက်ပွဲကျင်းပရေးပိတ်ပင်ပယ်ဖျက်လိုက်ရင်မဲပေးပံခွင့်ရှိသူ4000ကျော်ဟာမဲပေးပံခွင့်ဆုံးရှုံးရမှာဖြစ်တယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့မန်ရှူးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းစိုင်းထွန်းအေးကပြောပါရယ်ရှမ်းပြည်သက်မတော် SSPB SSA ကတော့၎င်းတို့ထိန်းချုပ်နယ်မြေတွင်ရွေးကောက်ပွဲလွတ်လွတ်လပ်လပ်ကျင်းပနိုင်ကြောင်းထုတ်ပြန်ကြေညာထားပါရယ်
ဥဆောင်မြင့်မောင်ဦးဆောင်တဲ့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိခဲ့ပြီးပြီးခဲ့တဲ့တနင်္လာနေ့က Cross Bazaar ခရိုင်ဥခိယမြို့နယ်ဘာလူခါလီဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်။ဒုက္ခသည်စခန်းမှာမွတ်စလင်ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ရမှာမွတ်စလင်တွေကနိုင်ငံသားပေးဖို့နဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးဖွဲ့ပြီးစစ်ဆေးဖို့အပါအဝင်6ချက်ကိုစခန်းနေသူတွေကတောင်းဆိုခဲ့ပါတယ်။ဒုက္ခသည်တွေတောင်းဆိုတဲ့အချက်တွေကိုလည်းပြောမယ်ဆိုရင်အများစုကမြန်မာဘက်ကိုပြန်သွားဖို့ရှိတယ်လို့ Cross Bazaar News သတင်းမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့အောက်တိုဘာလအတွင်းကမောင်တောမြို့နယ်ကနေကြားဆောင်စခန်းတွေတိုက်ခိုက်ခံရပြီးနောက်မွတ်စလင်6000ခန့်ဘင်္ဂလားဘက်ကိုထွက်ပြေးရောက်ရှိနေတယ်လို့လည်းသတင်းမှာရေးသားထားပါတယ်။
ထိုင်းနိုင်ငံချင်းမာမြို့မှာခြေဆိုင်တဲ့အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံ WLP ရဲ့ကိုကြည်မြောက်ညီလာခံကနေပြည်တွင်းပြောင်းရွှေ့ဖို့ဆုံးဖြတ်လိုက်ပြီးဖြစ်ပါတယ်။ထိုင်းနိုင်ငံချင်းမာမြို့မှာမလ18ရက်နေ့ထိကျင်းပခဲ့တဲ့ညီလာခံကနေအမျိုးသမီးကောင်းဆောင်တဲ့တွေကိုရွေးချယ်ခဲ့ပြီးလက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေစစ်ပွဲတွေဆက်သက်ဖြစ်ပေါ်နေတဲ့ပေါ်လူခွေရေးချိုးဖောက်မှုတွေဖုံပြွေးရေးစီမံကိန်းတွေအမျိုးသမီးခွေရေးချိုးဖောက်ခံရမှုတွေကြောင့် WLP အနေနဲ့ပြည်တွင်းမှာလှုပ်ဆောင်ရမယ့်အကြောင်းရင်းတွေအများကြီးရှိနေတဲ့အတွက်အခုလိုဆုံးဖြတ်ခဲ့တယ်လို့ WLP တွဲဖက်တွေတွင်းရင်းမှုနှစ်မော်ဒီမြာကပြောပါတယ်အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံ WLP ဟာ1999ခုနှစ်ဒီဇင်ဘာလ9ရက်နေ့ကထိုင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာခြေစိုက်တဲ့အမျိုးသမီးဖွဲ့73ဖွဲ့နဲ့တည်ထောင်ထားတဲ့အဖွဲ့ဖြစ်ပါတယ်
။ကချင်ပြည်နယ်မေခမလိခမြစ်စုံနဲ့ငေါ်ချမ်းခမြစ်တွေမှာတည်ဆောက်မဲ့ရေကာတာစီမံကိန်းကိုရပ်တန့်ပေးဖို့အတွက်မတ်လ14ရက်နေ့ကကြားရောက်တဲ့နိုင်ငံတကာမြစ်ချောင်းအင်အိုင်များနေ့မှာကချင်လူထုဒေသခံတွေကန့်ကွက်ဆန္ဒထုတ်ဖော်မှုပြုလုပ်ခဲ့ကြပါတယ်။
ချစ်ဖွေးမျိုးနယ်ချမ်းမောခုံရွာဒေသခံ1900ရာကျော်ဟာမိခနဲ့ငေါ်ချမ်းခံမြစ်ပေါ်မှာတိဆောက်မဲ့ရေကတာရှစ်ခုစီမံကိန်းကိုရပ်တန့်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြတာပါဒီစီမံကိန်းကြောင့်ဒေသခံတိုင်းဒေသမျိုးနွယ်စုများနေထိုင်တဲ့ရွာပေါင်း68ရွာကဒေသခံ3000ထပ်မင်းနဲ့ပြောင်းရွှေ့ရမှာဖြစ်တယ်လို့နေစဉ်လောက်ကန်စာတောင်းနေတဲ့လုပ်ငန်းတွေဆုံးရှုံးသွားမှာကိုစိုးရင်ပူပန် က်တာဖြစ်တယ်လို့ရင်အားလျက်စစ်တပ်အမေကဝတ်8900ထုတ်လုပ်သွားမှာဖြစ်ပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေကိုနိုင်ငံသားခက်ပြားတွေထုတ်ပေးနေမှုနဲ့ပတ်သက်ပြီးတော့1982ခုနှစ်နိုင်ငံသားဥပဒေတိုင်းစီစစ်ဖို့နိုင်ငံသားစီစစ်ရမှာဒေသခံတွေထည့်ပေးဖို့စတဲ့တောင်းဆိုမှုတွေနဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာအရက်ဘက်အဖွဲ့အစည်းတွေစုပေါင်းပြီးတော့တပြိုင်တည်းဆန္ဒပြတောင်းဆိုခဲ့ကြသလိုမြို့နယ်အသီးသီးကကိုယ်စားလှယ်တွေစုပေါင်းပြီးတော့လည်းစစ်တွေမြို့မှာတပိတ်စခန်းဖွင့်ပြီးတော့တောင်းဆိုမှုတွေလုပ်နေကြပါတယ်။ဒီအခြေအနေကိုတော့မောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားစားရမှာပါရှင်။
ဒီလိုလာရောက်တဲ့ဝေလေကိုစစ်စစ်စစ်စစ်ဒါမှမဟုတ်ဒီလိုမျိုးကို
အခုကြားခဲ့ရတဲ့အသံကတော့ဘူးတီတော်မျိုးနေလူအမှုကြီးကြဲရေးရုံးရှိမှာထောင်နှက်ရှိတဲ့မြို့ခံတွေကြွေးကြော်ဆန္ဒထောက်ပွားခဲ့ကြတဲ့အသံဖြစ်ပါတယ်။မောက်တော့ကနေစိုက်တွေကိုလာရောက်ဆန္ဒထောက်ပွားရတာနဲ့ပတ်သက်လို့ဆရာတော်ဦးနာကကအခုလိုမိန့်ပါတယ်
။ဘူးတီတော်မျိုးကဆစ်စင်းနေလူအမှုကြီးကြဲဥပဒေနဲ့အမိမောက်ကြီးဆစ်စင်းနေဥပဒေဟာဥပဒေပစ္စည်းဥပဒေလိုမျိုးကိုပေါ်ထားပါတယ်။ဒီပစ္စည်းဥပဒေကိုသူတို့ကလည်းမငြင်းကြော်ဘူးနဲ့ကြားရတဲ့လာကားပေါ့။ဆက်ပြီးတော့မှနေရာတော့မဟုတ်တဲ့လူကိုနေရာတော့ဖြစ်အောင်ပြောင်းဥပဒေလိုအရေးခံရတယ်။ရောရောလို့ပြောင်းလို့
ဆန္ဒထုတ်ဖော်ပွဲတွေကိုပုသိတော်မောက်တော်ရသေတော်မြောက်ဦးမြေပုံအပါဝန်စိုက်တွေနဲ့တခြားမြို့တွေမှာသံဃာတော်တွေနဲ့လူမှုအဖွဲ့စိတ်တွေစုပေါင်းပြီးဒီလ19ရာနှစ်ကတပြိုင်တည်းပြုလုပ်ခဲ့ကြတာပါပုသိတော်မြို့ကဆန္ဒထုတ်ဖော်ပွဲမှာတောက်ဆုပ်ခဲ့ကြတဲ့အချက်တွေကိုဥဆောင်သူတို့ဖြစ်တဲ့ကိုဝန်းနိုင်ကအခုလိုပြောပါတယ
်ဒုက္ခကိုလည်းဒီလိုတော့ဝင်လို့အဲဒီလိုဆိုဒီလိုတော့ကိုလည်းဘယ်လိုမှဝင်တတိယစက်တွေကိုပြန်ရုပ်သိမ်းခဲ့တဲ့ကျွန်တော်တိုင်းလေ။နောက်ပြီးကျင်းနေတဲ့ရုပ်တော့ဒီလိုဒီလိုတောင်းလို့ကျွန်တော်တို့နိုင်ငံတော်စစ်တပ်ကောင်မတွေကတော့ကျေးဇူးတင်ကုန်ပြီလို့ချီးမွမ်းပြီးလို့ကျွန်တော်တိုင်းလေ။နောက်ပြီးတော့ဆောင်းဘောအချင်းတို့ကနိုင်ငံတော်ဦးတည်တဲ့
အခုလိုစိုက်တွေမြို့မှာဆန္ဒထောက်ပါမှုတွေလုပ်နေတဲ့အပေါ်ပြည်နယ်အစိုးရကဘယ်လိုတုံ့ပြန်ဖို့ရှိလဲဆိုတာသိရအောင်ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူကိုစတဲ့ခဲ့ပေမဲ့ဖုံးကိုက်ဖြေဆူမှုမရှိခဲ့ပါဘူးမဲလာရှိုက်ရနဲ့ကကျင်းပါတဲ့မြို့နေပုတ်စုံအရေဖအဖွဲ့စိတ်တွေရဲ့အစည်းအဝေးဆုံးဖြတ်ချက်အရစိုက်တွေမြို့ကဆရာတော်ဦးဥတ္တမပန်းခန့်ရှိမှာရာဆဆန္ဒပြဖို့စီစဉ်ခဲ့ပေမဲ့ရခိုင်ပြည်နယ်အစိုးရကနေခွင့်ပြုချက်မပေးလို့ဝန်ကဘာကွန်းကိုပြောင်းရွှေ့ဆန္ဒပြရတာလည်းဖြစ်ပါတယ်
ဆက်ပြီးတော့မွန်ပြည်သူတွေလိုလားတဲ့မွန်ပါတီပေါင်းစည်းညီညွတ်ရေးကိုမဖော်ဆောင်တဲ့အတွက်မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကပါတီဗဟုကော်မတီဝင်တချို့တို့ဟာပါတီကနေနှုတ်ထွက်သွားကြဖို့အစီအစဉ်နေကြပါတယ်။မွန်တပါတီပေါ်ထွန်းရေးကိုအကောင့်ထဲပေါ်ဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။မင်းရင်စနိုင်းကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်။
မွန်ပြည်သူတွေလိုလားတဲ့မွန်ပါတီပေါင်းစည်းညီညွတ်ရေးကိုမဖော်ဆောင်တဲ့အတွက်မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရပါတီပေါ်ကော်မတီဝင်အချို့နဲ့မြို့နယ်ပါတီဝင်အချို့တို့ဟာပါတီရနေနှုတ်ထွက်တော့ဖို့အစီအစဉ်နေကြပါတယ်။ပါတီရနေနှုတ်ထွက်ဖို့အစီအစဉ်နေတဲ့ဗဟိုကော်မတီဝင်တူဦးလက်ဖြစ်မွန်ပြည်နယ်လွှတ်တော်သူဥက္ကဋ္ဌလက်ဖြစ်တဲ့ဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ်
။ဒီမွန်လူလူတရက်လုံးကိုကိုစားပြုတဲ့ပါတီရတစ်ခုတည်းပဲရှိသင့်တယ်ဆိုတော့ဒီရွေးချက်ပေါ့ဒီပါတီတွေကြောက်ပဲလူမျိုးတွေကျွန်တော်အချင်းချင်းဒီရောနောက်ပြတဲ့လူငယ်တွေဂျားထဲမှာရောအကွဲကြောင်းတွေဖြစ်စေတယ်သူစိညုံမှုကိုပြုတ်ကွဲစေတယ
်ပါတီအလုံးမှုဆောင်ကော်မတီဝင်နိုင်အောင်စားကလည်းဗာတီရနေနှုတ်ထွက်ဖို့အကြောင်းရင်းနဲ့ပတ်သက်ပြီးအခုလိုပြောပါဗျာကျွန်တ
ော်ကအရင်ကမျိုးကဦးစားပေးပြီးတော့လောက်ပြန်မှာအဲ့ဒါကိုကျွန်တော်တို့ပါတီကမာလီဂျူရှုထားပြီးတော့ကျွန်တော်တို့ကလည်းဒါကိုအချင်းချင်းပေါ်အပ်ပေးတော့ဒါနဲ့ဖြစ်မလာတော့ကျွန်တော်တို့ကအဲ့လိုဆုံးဖြတ်ကြတာပါလေ
မွန်ပါတီပေါင်းစည်းရေးအတွက်ညှိနှိုင်းရေးအဖွဲ့ကိုလက်မခံနိုင်တဲ့အကြောင်းရင်းနဲ့ပတ်သက်ပြီးဗာတီသွင်းရမှုတောက်တာမင်းနယ်စိုးကအခုလိုပြောပါတယ
်ဒီဘွယ်ဆိုတာသူတို့ဖွဲ့ပြီးတဲ့ဘွယ်နဲ့လောရမယ်ဆိုတဲ့အကြောင်းတော့ကျွန်တော်တို့ကသူတို့လူတွေကိုပြန်ကြည့်လိုက်တဲ့အခါကျတော့လက်မခံနိုင်တဲ့လူများတယ်အဲ့တော့ကျွန်တော်တို့ပါတီဘိုးလုံးမှုတော်ဖွဲ့ကဒါစဉ်းစားသုံးပြပြီးတော့ဒီဘွယ်ကိုကျွန်တော်တို့ကလက်မခံနိုင်ဘူ
းဗာတီကနေနှောက်ထွက်ဖို့စီစဉ်နေတဲ့လူတွေဟာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအနေနဲ့ပြည်သူတွေရဲ့အသံကိုနားမထောင်ဘူးဆိုရင်ပါတီကနေနှုတ်ထွက်ပြီးမွန်ပြည်သူတွေတောင်းဆိုနေတဲ့တပါတီပေါ်ထွန်းရဲကိုအကောင့်ထဲပေါ်ဆောင်ရွက်သွားမယ်လို့ပြောပါတယ် မွန်ပြည်သက်ပါတီဥဆောင်ပြီးမွန်တန်ကားတော်တွေမွန်ပညာရှင်တွေပါဝင်တဲ့မွန်နိုင်ငံရဲ့ပါတီများညီညွတ်မှုတည်ဆောက်ရေးညှိနှိုင်းရေးအဖွဲ့ကို2016ခုနှစ်စက်တင်ဘာလခကစတင်ဖွဲ့စည်းခဲ့ပြီးနှစ်ပါတီပေါင်းစည်းရေးအတွက်ကြမ်းကြမ်းကြိုးစားညှိနှိုင်းခဲ့ပေမဲ့အောင်မြင်မှုမရှိတဲ့အတွက်ပါတီပေါင်းစည်းရေးကိုဆက်လက်လှုပ်ဆောင်တော့မှာမဟုတ်ဘူးလို့ထောက်ပြန်ကြေညာထားပါတယ်
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။မွန်ပြည်သက်ပါတီအနေနဲ့လာမယ့်နိုင်ငံရေးဆွေးနွေးပွဲတက်ရောက်နိုင်ဖို့မြန်မာအစိုးရနဲ့ NCA လက်မှတ်ရေးထိုးဖို့စီစဉ်နေတယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်
။တရင်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
၄၀တိုင်းသားတွေစူးစိတည်ဆက်ထားတဲ့တိုင်းသတင်းလွှာကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့အခုလာမယ့်စနေနေ့ညဒိုင်းလီလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
တော်ရရှင်များရှင်။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်တန်းဟာဒီနေ့ပြည်တော်မှာပါ။အရက်သားအစိုးရရဲ့တနစ်တာတက်တန်းအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးအတက်အကျပါရီများရှိခဲ့တယ်လေဆိုတော့ view ရဲ့စနေနေ့ညဘက်တိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ NLD အစိုးရကျင့်သုံးခဲ့သမျှမူဝါဒတွေထဲမှာတော်ရရှင်တွေသဘောကျတာသဘောမကျတာတွေရှိတယ်ဆိုရင်လည်းပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ view ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။သောတာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။တိုက်ရိုက်လေလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့တိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တည်သချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုပေးပို့နိုင်ပါတယ်ရှင်။ဒီဝေကနေကြတာရင်းနေညာပိုင်းစီစဉ်တွေကိုဆက်ပြီးထုံးလွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြီးနာပေးပါမယ်ရှင
်။ပြည်ထောင်နိုင်ငံလန်ဒန်မြို့ကလွတ်တော်အနေနဲ့မနေ့တုန်းကလူသုံးထက်မနည်းသေဆုံးပြီးရဲတပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်တိုက်ခိုက်သူသေဆုံးသွားတဲ့အကြမ်းဖက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း IS သူကြအဖွဲ့ကပြောဆိုလိုက်ပါတယ်။တိုက်ခိုက်သူဟာ IS အဖွဲ့ရဲ့စစ်တီတူဖြစ်ကြောင်းစစ်သူကြအဖွဲ့ရဲ့တင်ဌာနမှာဖော်ပြခဲ့တဲ့ကျင်ညာချက်မှာပြောဆိုထားရမယ်လေတက်ခတ်မှုကိုစီစဉ်ပြီးကျူးလွန်ရမှာအကူအညီပေးခဲ့ကြောင်းပြောဆိုတာမျိုးတော့မရှိပါဘူးတက်ခတ်မှုတွင်တည်ဆုံသွားသူတွေထဲမှာတော့ပရိရှတ်ရဲတပ်ဖွဲ့ဝင်2နဲ့အမေရိကန်ကဘာလက်ခီးသွား2ပါဝင်ကြောင်းလဲပရိရှတ်တာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတွင်ရုရှားဘက်ကကျောင်းဝင်နောက်ရှက်ခဲ့တဲ့ဆိုတော့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အမေရိကန်လွှတ်တော်အနေနဲ့ဆောင်ရွက်နိုင်ပါမလားဆိုပြီးတန်ကြီးရတွေထွက်ပေါ်နေပါတယ်။နိုင်ငံရဲ့ချာလှုပ်ရှားမှုတွေကိုထောက်လှမ်းစောင့်ကြည့်နေစေမှာပဲသမ္မတနဲ့သူ့လက်ထောက်တွေကြားအပြန်အလှန်ပြောဆိုချက်တွေကိုအမှတ်မထင်ရယူခဲ့တဲ့အကြောင်းဒီမှုကိစ္စကိုစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီအကြီးအကဲကပြောဆိုထားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်မှာပြတ်ထန်းခဲ့တဲ့ကျန်းမာရေးဆက်ရှောက်မှုဥပဒေကိုပယ်ဖျက်ပြီးဥပဒေသင့်တဲ့အစားထိုးနိုင်မှုလွှတ်တော်မှာထောက်ခံမှုရရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရီပဘလီကန်ပါတီခေါင်းဆောင်တွေကြိုးပမ်းနေကြပါတယ်။အိုဘားမားကဲလို့ထင်ရှားတဲ့အဖုံးနှုံးသက်သာတဲ့ကျန်းမာရေးဆက်ရှောက်မှုဥပဒေကိုပယ်ဖျက်ဖို့အဓိကကျတဲ့မဲခွဲဆုံးဖြတ်မှုတွေကိုတော့လွှတ်တော်မှာဒီကနေ့ပြုလုပ်သွားမှာပါ။မြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ကဒေသခံအာဏာပိုင်တွေကသူတို့နယ်မြေအတွင်းမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့လက်နက်ကင်ဆောင်ထားတာရှိရင်အနှံ့ကြဖို့အမိန့်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကင်ပြည်ခွက်တရောက်တရုတ်နိုင်ငံတွင်းကိုလက်နက်တွေအလုံးရင်းနဲ့ဝင်ရောက်လာနေပြီးနယ်စပ်ဒေသမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့လက်နက်တွေကိုလာရောက်အနှံ့ကြဖို့ယူနန်ပြည်နယ်လင်ကန်ဒေသခံအစိုးရကအမိန့်ထုတ်ပြန်ခဲ့တာဖြစ်တဲ့အကြောင်းတရုတ်ကွန်မြူနတီပါတီအဖွဲ့ Global Times သတင်းစာကဒီကနေ့ဖော်ပြလိုက်တာပါ။ online မှာထုတ်ပြန်လိုက်တဲ့ကြေညာချက်နဲ့ပတ်သက်လို့ဒေသခံရဲတပ်ဖွဲ့ကအတိပြုကြောင်းသတင်းကဖော်ပြပါရတယ်။လက်နက်အနှံ့သူတွေကိုအာဏာပိုင်တွေအနေနဲ့စုငွေချင်းမြင်မှာဖြစ်တယ်ဆိုပြီးတော့လေညင်ချက်မှာဖော်ပြထားပါရတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကညင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဘီလ်ပါပဲဖြစ်ပါတယ်။ကျွန်မအီသန်စမာရှင် VOA American တာမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 40 48 50အပြင်လမ်းလမ်းမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။